Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနေ့ခင်းဖြစ်ပါစေဗျာ Washington Bureau of View American တန်ကနေ2015ခုနှစ် August လ22ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ30နဲ့40နဲ့49တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီမနေ့တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဇာဝန်လိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့တောင်ကိုရီးယားအနေနဲ့မြောက်ကိုရီးယားဆန့်ကျင်တဲ့နေဇာဖြတ်ကျော်ဝါဒဖြန့်ချီတဲ့အတန်လွင့်အစီအစဉ်တွေစနေနေ့နောက်ဆုံးထားပြီးရပ်တန့်ဖို့မြောက်ကိုရီးယားကသတိပေးပြောကြားလိုက်ပါတယ်ဂရိနိုင်ငံကလက်ရှိအာနာယလက်ဝဲရင်းစီရီဆာပါတီကလွတ်တော်အမတ်တွေဟာတောက်ကြနေကပါတီကခွဲထွက်ပြီးတော့ကိုယ်ပိုင်ပါတီထောင်လိုက်ကြပါတယ်အမေရိကန်ကမောင်းတူမဲ့ဒုံးရင်နဲ့တိုက်ခိုက်မှုကြောင့် IS အဖွဲ့ဒုတိယခေါင်းဆောင်တည်ဆုံသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမခွန်ညွန်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံမှာနိုဝင်ဘာလကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီး
Burmese people have to demand answers just because a process may be flawed.
American နိုင်ငံသားဝန်ကြီးဌာနနိုင်ငံကသတင်းချက်လက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကြွမ်းကျင်သူ Lander Jackson Leslie ပြောတော့တာပါဒီအကြောင်းကိုမကြားခင်မှာအပြည့်စုံနားဆင်ရမှာပါ။ဒါပြင်ကာကွယ်ဦးစီးချုပ်ကအမိစင်းတင်သွင်းတဲ့စစ်ဖက်ကိုယ်စားလှယ်တချို့အနေဆက်လုံခြုံရေးဝန်ကြီးဖြစ်ခန့်အပ်ခံရတဲ့အကြောင်းတခါနိုင်ငံတော်ဝန်ရေးပေးတဲ့ခံရတဲ့နောက်ဆုံးအခြေအနေဘယ်လိုရှိလဲဆိုတာနဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကဘုံပေါက်ကွဲမှုနောက်ဆက်တွဲအခြေအနေတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်ခွန်ညိုတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။တောင်ကိုရီးယားနိုင်ငံအနေနဲ့မြောက်ကိုရီးယားဆန့်ကျင်တဲ့နေဇာဖြတ်ကျော်ဝါဒဖြန့်ချီတဲ့အတန်လွင့်အစီအစဉ်တွေစနေနေ့နောက်ဆုံးထားပြီးရပ်တန့်ခြင်းမရှိရင်ပြင်းထန်တဲ့စီးရီးအရလက်စားချေမှုနဲ့ရင်ဆိုင်ရမယ်လို့မြောက်ကိုရီးယားကသတိပေးပြောကြားလိုက်ပါတယ်။စစ်တပ်အနေနဲ့အတိအပယ်မရှိတဲ့ဇာတ်ရည်ကိုမပြောဘူးလို့လဲကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားလက်ထောက်တမ်းအမတ်ကြီးအမ်မြုံဟွန်းကနယူးယောက်မြို့မှာသတင်းတောက်တွေကိုပြောပါတယ်အတန်လွင့်အစီအစဉ်တွေဟာပျော်ပျော်တင်းတင်းပြုလုပ်တဲ့စီရေးအယအပြုမှုဖြစ်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းနိုင်ငံအကြကစစ်မဲ့ဆုံးနီးမှာစစ်ဖြစ်စေတဲ့အခြေအနေအလားတပ်ဖွဲ့တွေကိုအသင့်အနေထားရှိနေဖို့အမိန့်ထုတ်ပြန်ထားတယ်လို့အမြုံဟွန်းကပြောပါတယ်။တမူထူးခြားတဲ့နောက်ဆက်မှုနဲ့ရည်ဆိုင်ခဲ့ရပြီးတဲ့နောက်အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာပုံမှန်ပြုလုပ်နေကြပူးတွဲစီရေးလက်ကျင့်မှုတွေကိုပြန်လည်စတင်ခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုခြားထားတဲ့အနောက်ဖက်ချမ်းဒေသမှာနှစ်ဖက်အခုသတင်းပတ်အတွင်းအပြန်အလှန်အမြောက်တင်တဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်စီးရီးလက်ကျင့်မှုတွေကိုရပ်ဆိုင်းထားခဲ့တာလို့အမေရိကန်စစ်ဌာနချုပ်ပင်တင်ကောကတောက်ကြနေမှာပြောပါတယ်။တောင်နဲ့မြောက်ကိုရီးယားအခြားအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်အရာရှိတွေအနေနဲ့တောင်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်လိုတဲ့အကြောင်းအမေရိကန်လက်ထောက်ကာကွယ်ရေးဝန်ကြီးဒေးဗစ်ရှီယာကပြောပါတယ်
။မက်ဆီဒိုနီးယားနဲ့ဂရိစ်နှစ်နိုင်ငံကြားလူမနေတဲ့နေရာမှာဒေါသထွက်နေတဲ့ရွှေပြောင်းအခြေချသူတွေနဲ့အထီးကရုံးရဲတွေကြားထိတိုက်ရင်ဆိုင်မှုဖြစ်ခဲ့ပြီးတဲ့နောက်မက်ဆီဒိုနီးယားနိုင်ငံကအကာအကွယ်မဲ့သူတွေအဖြစ်သတ်မှတ်ခံထားရတဲ့တရားမဝင်ရွှေပြောင်းအခြေချသူတွေကိုအကန့်အသတ်နဲ့လက်ခံသွားမယ်လို့တောက်ကြနေကကြေညာခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးကအကာအကွယ်မဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုမက်ဆီဒိုနီးယားနိုင်ငံကတအားသမျှအကူအညီပေးသွားမယ်လို့ပြောပါတယ်။ဒါပေမဲ့အကာအကွယ်မဲ့အဖြစ်သတ်မှတ်ခံရမယ့်အချက်တွေဟာဘာတွေလဲဆိုတာကိုတော့ပြောမသွားခဲ့ပါဘူး။ဂရိစ်ကရာနဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေဟာနေဆက်ကိုဖြတ်ပြီးမက်ဆီဒိုနီးယားနိုင်ငံတဲကိုဝင်ရောက်လာနေကြတယ်လို့တောက်ကြနေတော့ကရိုက်တာသတင်းမှဖော်ပြပါတယ်။တောက်ကြနေစော်ပိုင်းမှာတီကယုံတပ်ဖွဲ့ဝင်တွေကမျက်ရည်ရိုဘုံတွေမလှုပ်မရှက်ဖြစ်သွားစေနိုင်တဲ့လက်ပစ်ဘုံတွေနဲ့တန်ဆူချိုးတွေတုံးပြီးညဘက်မှာခိုးဝင်လာကြတဲ့လူအုပ်ကြီးကိုတားဆီးခဲ့တာပါ။မက်ဆီဒိုနီးယားကိုဖြတ်ပြီးတော့ဥရောပသမဂ္ဂနိုင်ငံတွေစီသွားဖို့သူတို့ကိုခွင့်ပြုပေးရမယ်လို့ဝင်လာတဲ့သူတွေကတောင်းဆိုနေကြတာပါ။ကြာသပတေးနေ့မှာတော့မက်ဆီဒိုနီးယားနိုင်ငံတဲကိုဂရိနိုင်ငံဘက်ကနေနေဆက်ဖြတ်ပြီးတရားမဝင်အလုံးရင်းနဲ့ဝင်ရောက်လာနေတဲ့လူအုပ်ကြီးကိုဟန့်တားဖို့နေဆက်ကိုတပ်ဖွဲ့ဝင်တွေဆေးလွတ်မယ်လို့ကြေညာခဲ့သလိုအရေးပေါ်အခြေအနေလည်းကြေညာထားခဲ့ရပါတယ်။နှစ်နိုင်ငံကြားလူမနေတဲ့အရက်ဒေသမှာအမျိုးသားအမျိုးသမီးနဲ့ကလေးတွေအ ਨੇ စုံစုစုပေါင်း1500လောက်ရောက်လာခဲ့ကြတာပါဂရိစ်ကနေမက်ဆီဒိုနီးယားနိုင်ငံတဲကိုနေ့စဉ်ရွှေ့ပြောက်အခြေချသူ2000ဝန်းကျင်လောက်ဟာနေဆက်ကိုဖြတ်ပြီးတော့ဝင်ရောက်လာနေတာဖြစ်ပါတယ်ရှင
်ဂရိနိုင်ငံကလက်ရှိအာဏာရဝန်ကြီးချုပ်အလက်ဆစ်ဆီပရက်စ်ရဲ့လက်ဝဲရင်းစီရီဆာပါတီကလွတ်တော်အမတ်တွေဟာဥရောပဗဟိုဘဏ်ကပေးမဲ့ဒေါ်လာ95ဘီလီယံအထောက်ပံ့ကိုဟန်တားရေးကြိုးပမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်သူတို့ကိုယ်တိုင်ပါတီတည်ထောင်ဖို့အာနာယပါတီကနေခွဲထွက်လိုက်ကြပါတယ်။လွတ်တော်အမတ်25ဦးက Popular Unity Party ကိုတည်ထောင်မယ်လို့တောက်ကြနေကကြေညာလိုက်တဲ့အတွက်အမတ်နေရာ300ရှိတဲ့ Greek Parliament မှာတတိယအကြီးဆုံးပါတီဖြစ်လာခဲ့ပါတယ်။ဝန်ကြီးချုပ် Cyprus အနေနဲ့ဥရောပသမဂ္ဂကအထောက်အပံ့ရရှိရေးအတွက်သုံးစွဲမှုချွေတာရေးအစီအစဉ်တွေကိုမူလကလက်မခံ ပယ်ချမယ်လို့ပြောဆိုထားရကနေသူရတီကျက်ပြောင်းလဲပြီးလက်ခံလိုက်တဲ့အပေါ်ပေါ်ပူလာပါတီဝင်တွေကမကြင်မနာဖြစ်နေကြတာပါစက်တင်ဘာလ20ရက်နေ့မှာရွေးကောက်ပွဲဆော့ကျင်းပဖို့ကြာတာပရီနီကယာရုကနှုတ်ထွက်လိုက်တဲ့ဝန်ကြီးချုပ်စီပရက်စ်ကတော့သူ့အနေနဲ့အကောင်းဆုံးသဘောတူညီချက်ရနိုင်အောင်အတတ်နိုင်ဆုံးကြိုးစားဆွေးနွေးညှိနှိုင်းခဲ့တယ်လို့ပြောပါတယ်အိန္ဒိယဥရောပနိုင်ငံတွေဥရောပဗဟိုဘဏ် IMF နိုင်ငံတကာငွေကြေးရမောငွေအဖွဲ့တို့နဲ့လက်နက်ချီအပြင်းထန်ဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက်အခွန်တိုးကောက်ပြီးပြင်ဆင်လစာတွေကိုရှော့ချပစ်ဖို့မစ္စတာစီပရက်စ်ကသဘောတူလိုက်တာဖြစ်ပါတယ်
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအမေရိကန်လေကြောင်းရဲ့ဒရက်ဇတ်ထိုးစစ်ဆင်မှုအတွင်းနောက်ထပ် IS စစ်သွေးကြောအဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်တဦးသေဆုံးသွားခဲ့ပါတယ်။ IS အဖွဲ့ရဲ့ဒုတိယအကြီးအကဲဖာရီအာမက်ဒ်အယ်ဟီယာလီကဩဂတ်လ18ရက်နေ့ကအီရန်နိုင်ငံမိုဆိုးမြို့နားမှာခရီးသွားနေတဲ့အချိန်သေဆုံးသွားခဲ့တဲ့အကြောင်းတောက်ကြနေမှာသက်ဆိုင်ရာအရာရှိတွေကပြောပါတယ်။ IS သတင်းမီဒီယာရဲ့ပြောရေးဆိုခွင့်ရှိသူတယောက်လည်းသေဆုံးသွားခဲ့ပါတယ်။ ISIS အဖွဲ့ရဲ့ဗန်ဒါရေးသတင်းဖြန့်ချီရေးစစ်ဆင်ရေးနဲ့ထောက်ပံ့ပို့ဆောင်ရေးတွေမှာအဓိကအားထားရတဲ့ Al-Hilali ရဲ့သေဆုံးမှုဟာ ISIL စစ်ဆင်ရေးအတွက်မှာ ISA အတွက်လွန်ဆိုးွားတဲ့တက်ရောက်မှုဖြစ်နိုင်တဲ့အကြောင်းအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူ Ned Price ကကြေညာချက်ထဲမှာပြောသွားပါတယ်။Al-Hilali ဟာစီးရီးယားနဲ့အီရတ်နိုင်ငံတွေကြားမှာတိုက်ခိုက်သူတွေ၊ယင်တွေ၊ပောက်ကွဲရေးပစ္စည်းတွေလက်နက်တွေကိုတူကြီးတဲကြီးတည်ယူပို့ဆောင်ရမှာအဓိကတာဝန်ရှိသူလည်းဖြစ်ပြီး2014ခုနှစ်ကမိုဆိုးမြို့ကိုတိမ့်ပိုက်ခဲ့တဲ့တိုက်ပွဲကိုစီစဉ်ခဲ့ရမှာလည်းအရေးပါတဲ့အခမ်းအနားမှာပါဝင်ခဲ့သူလို့ပြောပါတယ်။သူကို Abu Muslim Al-Takmani လို့လည်းလူသိများပါတယ်။အီရတ်နိုင်ငံကိုကာလရှည်ကြာအုပ်ချုပ်လာခဲ့တဲ့အနာရှင်ဆရန်ဟူစိန်ကိုဖယ်ရှားမပစ်ခင်တုန်းကအယ်ဟီယာလီဟာအီရတ်တပ်မတော်ရဲ့ဒုဗိုလ်မှူးကြီးဖြစ်ခဲ့ပါတယ်။ဒါ့အပြင်အီရတ်အထူးတပ်ဖွဲ့ကအရာရှိတဦးလည်းဖြစ်တယ်လို့ Brookings Doha Center ရဲ့စီရင်ခန်းစာမှာဖော်ပြထားပါတယ်။ဒီစီရင်ခန်းစာမှာသူဟာနာဗီယာခရိုင် Tel Afar အရကဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။
UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုကျဆင်းလာနေတာဂရိနိုင်ငံကနိုင်ငံရေးအခြေအနေမသေးချာမကြီးမရာဖြစ်နေတာအမေရိကန်နိုင်ငံမှာအတိုးနှုန်းတွေတက်မယ်မတက်ဘူးဆိုတဲ့အပေါ်မြေယာမှုတွေဖြစ်ပေါ်နေတာကြောင့်ယင်းနှိမ့်ညွန့်တူတွေဟာတောက်ကြံတွေကတစ်ကမ္ဘာလုံးအတိုင်းအတာနဲ့အစုရှယ်ယာတွေကိုရောင်းချခဲ့ကြပါတယ်အမေရိကန်နိုင်ငံကအဓိကအစုရှယ်ယာဈေးတွေဟာလည်းတောက်ကြံတွေဈေးပိတ်တဲ့အချိန်မှာအနည်းဆုံး300ခိုင်နှုန်းအထိကျဆင်းသွားခဲ့ပါတယ်ဥရောပတိုက်မှာလည်း300ခန့်နှုန်းလောက်အစုရှယ်ယာဈေးတွေကျသွားခဲ့ပြီးအာရှတိုက်ကအရေးပါတဲ့အစုရှယ်ယာကိန်းဂဏန်းတွေဟာလည်းတိတိတသာထိုးကျသွားခဲ့ပါတယ်။ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအပေါ်စိုးရိမ်စိတ်တွေထွက်ပေါ်နေတာကလည်းယင်နာနဲ့တခြားလူသုံးကုန်ပစ္စည်းဈေးနှုန်းတွေကိုကျသွားစေပါတယ်။ယင်နာစိတ်တစ်ပေပါကိုဒေါ်လာ40အောက်အထိတောက်ကြနေကကျသွားတာဟာ6နှစ်အတွင်းအနည်းဆုံးဈေးနှုန်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးလွန်ခဲ့တဲ့10နှစ်အတွင်းအရှင်ကောင်းကောင်းနဲ့ဖွံ့ဖြိုးတိုးတက်နေခဲ့တာကြောင့်နောက်ဆက်တွဲအဖြစ်ဈေးကွက်ထဲမှာလောင်စာစွန့်အင်လူသုံးကုန်ပစ္စည်းဝန်ဆောင်မှုလုပ်ငန်းနဲ့တခြားကုန်ပစ္စည်းတွေအယောင်လိုက်လာနေတာတွေဟာကမ္ဘာစီးပွားရေးတိုးတက်မှုရဲ့တွန်းအားဖြစ်စေခဲ့ပါတယ်။ဒါပေမဲ့အစ်စ်ထွက်ပေါ်လာတဲ့အစီရင်ခံစာတွေအရတရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုကဏ္ဍဟာလွန်ခဲ့တဲ့6နှစ်အတွင်းအလင်းအမြန်ကျဆင်းလာနေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်တဟုန်တို့ကျသွားခဲ့တာနဲ့ယွမ်ငွေတန်ဖိုးချလိုက်တဲ့ကိစ္စတွေကြောင့်ယင်းနှိမ့်ညွန့်သူတွေအကြားကြောင်းကြစိတ်တွေအစောပိုင်းကတည်းကရှိနေခဲ့တာပါ။
တောင်တရုတ်ပင်လယ်ပြင်ထဲကအငင်းပွားစရာဖြစ်နေတဲ့ Spratly ကျွန်းတွေမှာအရင်တုန်းကတည်းကပိုပြီးတော့တရုတ်ကတိစောက်မှုချက်ထွင်လာနေတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အစီရင်ခံစာသစ်တစ်စောင်မှဖော်ပြထားပါတယ်။အစီရင်ခံစာမှာ2013ခုနှစ်ဒီဇင်ဘာလကတည်းကကျွန်းတိစောက်မှုစတင်ခဲ့တာဖြစ်ပြီး Spratly ကျွန်း၈ခုမှ9ခုကိုကျွန်းဖော်နေတာဖြစ်တယ်လို့ဆိုပါတယ်။အာရှပစိဖိတ်ရေကြောင်းလုံခြုံရေးမဟာဗျူဟာမှတ်တမ်းတွေအရနှစ်ပေါင်း40အတွင်းမှာတခြားကျွန်းဖော်တာတွေထက်ပိုပြီးတော့နှစ်နှစ်အတွင်း18ဆတိုးလာတာဖြစ်ပါတယ်။တရုတ်နိုင်ငံဗီယက်နမ်မလေးရှားထိုင်ဝမ်ဖိလစ်ပိုင်နိုင်ငံတွေကလည်းသူတို့ပိုင်တဲ့အကြောင်းပြောနေတဲ့ရေပိုင်နဲ့ထဲမှာကျွန်းဒုတိဆောက်နေတာပါတောင်တရုတ်ပင်လယ်ထဲမြေပေါ်နေတဲ့အလုပ်ကိုဂျွန်လာမှရက်ဆိုင်ထားခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်အခုလိုရက်ထားတာဟာသူတို့လုပ်ငန်းပြီးလို့ရက်လိုက်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့အာရှပစိဖိတ်လုံခြုံရေးဌာနလက်ထောက်ကာကွယ်ရေးဝန်ကြီးဒေးဗစ်ရှီယာကပြောပါတယ်ပန်တဂွန်စစ်ဌာနချုပ်ကတောက်ကြနေတော့ကသတင်းထောက်တွေနဲ့တွေ့ဆုံချိန်မှာသူကဒီအမေရိကန်ကဒီအခြေအနေကိုအနီးကပ်ဆက်ပြီးတော့စောင့်ကြည့်နေမှာဖြစ်တဲ့အကြောင်းနဲ့အမေရိကန်နဲ့တရုတ်ဆက်ပြီးတော့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်
အာဖဂန်နစ္စတန်ဒုတိယသမ္မတဘိုဂျိုဂျီအဗ်ဒူလ်ရာရှစ်ဒေါစတူမ်လိုက်ပါလာတဲ့ရင်တန်းကိုတောက်ကြနေနေလေကတာလီဘန်တောင်းကျောင်းသူတွေခြုံကိုတက်ခိုက်တာမှာထိခိုက်ဒဏ်ရာမရပဲလွတ်မြောက်သွားတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်ဘိုဂျိုဂျီဒေါစတူမ်ဟာမြောက်ပိုင်းဖော်ရီယပ်ခိုင်ကေဆာဒေတာကိုဖျက်သွားနေတဲ့အချိန်တိုက်ခိုက်မှုဖြစ်သွားကြတာလို့ခရိုင်ရဲမှူးကြီးမဆုယာကူဘီက VOE ကိုပြောပါတယ်အတိုက်ခံရပြီးတဲ့နောက်ဗိုလ်ချုပ်ကြီးရဲ့ကိုရံတော်တွေကပြန်လည်ပြစ်ခတ်ခဲ့တဲ့အတွက်တိုက်ခိုက်သူ10ဦးသေဆုံးပြီးတော့13ဦးကိုဖမ်းဆီးရမိလိုက်တယ်လို့ဗိုလ်ချုပ်ကြီးဒေါပစတူမ်ရဲ့ပြောခွင့်ရဆူလ်တန်ဖိုင်ဇီကပြောပါတယ်တည်သွားတဲ့တောင်းကျမ်းသူတဦးဟာဥစ်ဘက်မျိုးနွယ်စုဖြစ်တယ်လို့ယာကူဘီကပြောပါတယ်ခင်ဗျာ
ပြတင်းနိုင်ငံပဲရစ်မြို့ကနေအမ်စတာဒမ်မြို့ကိုသွားတဲ့ယထာပေါ်မှာကြံဖက်သမားတယောက်ကတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်လူ3ယောက်ဒဏ်ရာရသွားပေးခဲ့တဲ့နောက်မှာသူ့ကိုအမေရိကန်လူမျိုး2ဦးကထိန်းသိမ်းထားလိုက်ပါတယ်။တနက်သမားရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့မသိရသေးတဲ့အကြောင်းပြစ်တပ်တာဝန်ရှိသူတွေကပြောပေမဲ့အကြံဖက်မှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ဝင်တွေဦးဆောင်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်။ဝန်ကြီးခန်နော့ပ်စ်ကမနေ့ကတောက်ကြနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတနက်သမားစီကလက်နဲ့သိမ်းယူနိုင်မှုအမေရိကန်နိုင်ငံသား2ယောက်ကကူညီခဲ့တဲ့အကြောင်းပြောပါတယ်။သူတို့2ယောက်သာတတ်တိရှိရှိနဲ့မကူညီခဲ့ရင်ကျွန်တော်တို့ဟာအလွန်ဝမ်းနဲ့ကြေကွဲစရာကောင်းတဲ့အဖြစ်မျိုးကိုကြုံတွေ့ကြရမှာပါလို့လည်းပြောသွားခဲ့ပါတယ်။ပြင်သစ်သတင်းတွေမှာတော့အဲ့ဒီအမေရိကန်နှစ်ယောက်ဟာစစ်ဖက်ဆိုင်ရာအရာရှိတွေပြောဖြစ်တယ်လို့យေတာဖော်ပြကြပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်ခွန်ညိုတို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနနိုင်ငံတကာသတင်းအချက်အလက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူလန်ဒါဂျက်ဆန်လက်စလီကမြန်မာပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမိမိတို့လိုချင်တဲ့အဖြေရအောင်တောင်းဆိုတတ်ရမယ်လို့ပြောဆိုလိုက်ပါတယ်2015အထွေထွေရွေးကောက်ပွဲမှာနိုင်ငံသားအားလုံးပါဝင်မဲပေးနိုင်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်လို့လည်းပြောပါတယ်အပြည့်စုံကိုတော့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါရှင်ရွေးကောက်ပွဲဆိုင်ရာအသိပညာပေးဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံတကာသတင်းအချက်အလက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူလန်ဒါဂျက်ဆန်လက်စလီကမြန်မာပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမိမိတို့လိုချင်တဲ့အဖြေကိုရအောင်တောင်းဆိုတတ်ရမယ်လို့အခုလိုပြောဆိုလိုက်ပါတယ
် Burmese people have to demand answers just because a process may be flawed
မြန်မာပြည်သူတွေကမိမိတို့လိုချင်တဲ့အဖြေကိုတောင်းဆိုတတ်ရပါမယ်ရွေးကောက်ပွဲဖြစ်စဉ်မှာအားနည်းချက်တွေရှိနေတယ်ဆိုပြီးမဲမထည့်ပဲနဲ့တော့နေလို့မရဘူးပိုပြီးယုံကြည်ရတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့အစိုးရမျိုးတက်လာဖို့မိမိတို့ဘက်ကတက်နိုင်သမျှပါဝင်ရပါမယ
်ဒီကနေ့ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့တာပါလက်ရှိရေဘေးသင့်ပြည်သူတွေအပါအဝင်မငြိမ်မသက်တဲ့တိုင်းရင်းသားဒေသကလူတွေအားလုံးဟာမြန်မာနိုင်ငံသားတွေဖြစ်တာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအားလုံးပါဝင်မဲပေးနိုင်အောင်တာဝန်ယူဆောင်ရွက်ရမယ်လို့ Miss Jackson Leslie က VOA ကိုပြောပါတယ်
UEC has a responsibility to see that people in those areas can vote.
တိုင်းရင်းသားဒေသတွေကလူတွေအားလုံးမဲပေးနိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်။တိုက်ပွဲတွေကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုရင်တောင်အခြားမဲပေးနိုင်ဖို့နည်းလမ်းတွေရှာဖို့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်။ဥပမာကြိုတင်မဲပေးတာမျိုးလို့ပေါ့ဘာပဲပြောပြောမငြိမ်သက်တဲ့ဒေသတွေကလူတွေအားလုံးမဲပေးနိုင်ဖို့ကတော့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်တိုက်ပွဲတွေဖြစ်နေတဲ့ဆိုပြီးခြံထားဖို့တော့မသင့်ပါဘူ
းရွေးကောက်ပွဲမကျင်းပမီနဲ့ကျင်းပစဉ်ကာလတွေမှာလူမျိုးရေးဘာသာရေးအဓိကယုံနေမရှိလာဖို့အတွက်ဂရုစိုက်သင့်ပြီးနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကပါသွေးထိုးလှုံ့ဆော်မှုတွေနဲ့ကင်းရှင်းနေဖို့လိုအပ်တယ်လို့ Miss Jackson Leslie ကပြောပါတယ
် It's certainly the responsibility of both the election commission and the department charged with the administration of the election
ရွေးကောက်ပွဲကော်မရှင်ပါဝင်ရွေးကောက်ပွဲဖြစ်မြောက်ရေးအတွက်ကူညီဆောင်ရွက်ကြတဲ့စောင့်ကြည့်နေကြတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးကလူမျိုးရေးဘာသာရေးအခြေအနေတွေကိုသတိထားစောင့်ကြည့်နေရပါမယ်။နိုင်ငံရေးပါတီတွေအနေနဲ့လည်းသွေးထိုးလှုံ့ဆော်တာမျိုးတွေမလုပ်ဖို့တာဝန်ရှိပါတယ်။လူမျိုးရေးနဲ့ဘာသာရေးတင်မာမှုတွေဟာအချိန်မရွေးဖြစ်လာနိုင်တာကြောင့်တာဝန်ယူမှုရှိတဲ့နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကပါသွေးထိုးလှုံ့ဆော်မှုတွေနဲ့ကင်းရှင်းပြီးအကြောင်းကြောင့်အတိတ်ကြုံဖြစ်လာမယ်ဆိုရင်တောင်ရှုံချကြရပါမယ်
မစ်ဂျက်ဆန်လက်စလီဟာရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူတစ်ယောက်ဖြစ်တာကြောင့်သူ့ရဲ့အတွေ့အကြုံအရရွေးကောက်ပွဲတိုင်းမှာအဟန့်အတားတွေပြဿနာတွေရှိပေမဲ့လည်းပြည်သူတွေကကြော်လွားဖို့အတွက်စူးစမ်းကြရမယ်လို့အကြံပြုပါတယ်ဩဂတ်စ်လ15ရက်နေ့ကနေ22ရက်နေ့အထိမြန်မာပြည်ကိုရောက်ရှိနေတဲ့ရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူမစ်ဂျက်ဆန်လက်စလီဟာရန်ကုန်မန္တလေးပုဂံနဲ့ပခုတ်ကူမြို့တွေကိုသွားရောက်ခဲ့ပြီးကျောင်းသားအဖွဲ့အစည်းတွေမတန်ဆွမ်းသူတွေအမျိုးသမီးအရေးလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံပြီးလာမယ့်2015အထွေထွေရွေးကောက်ပွဲမှာနိုင်ငံသားအလုံးပါဝင်မဲပေးနိုင်ရေးအတွက်အကြံပေးမှုတွေပညာပေးမှုတွေပြုလုပ်ခဲ့ပါတယ်ရှင်
မတ်တင်ကြီးလင်းရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ကာကွယ်ဦးစီးချုပ်တင်သွင်းတဲ့ကိုစလိန်နဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်တမတော်ကာကွယ်ဦးစီးချုပ်ကနေအမည်စီရင်တင်သွင်းထားတဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွတ်တော်တမတော်သားကိုစလိန်10ဦးတည်းကအများစုကိုသက်ဆိုင်ရာပြည်နယ်တိုင်းတွေမှာနေဆက်လုံခြုံရေးဝန်ကြီးတွေအဖြစ်ခန့်အပ်ခဲ့တယ်လို့ပြည်နယ်တိုင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်ရခိုင်နယ်ဆက်လုံခြုံရေးဝန်ကြီးဟောင်းတွေအနေနဲ့ရက်ဖက်ကိုကူးပြောင်းပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေလာမယ့်ရွေးကောက်ပွဲမှာဝင်ရောက်အရွေးခံသွားမှာဖြစ်ပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်အင်ကဆက်သွယ်မြန်မြန်ပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရခိုင်ရန်ကုန်တိုင်းဒေသကြီးနယ်ဆက်လုံခြုံရေးဝန်ကြီးဘူမူကြီးတင်ဝင်းဟာလာမယ့်ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေကိုကိုကျွန်းမြို့နယ်မှာဝင်ရောက်ရွေးခံသွားမှာဖြစ်ပြီးကာကွယ်ရေးဝန်ကြီးဌာနကလည်းအဆိုပြုတင်သွင်းလာတဲ့တမတော်ကိုယ်စားလှယ်သူဖြစ်သူဘူမူကြီးတင်အောင်ထုံးကတော့နယ်လုံဝန်ကြီးနေရာကိုတာဝန်ခံအပ်ခဲ့တယ်လို့ဘူမူကြီးတင်ဝင်းကအခုလိုပြောပါတယ
်ဘူမူကြီးတင်အောင်ထုံးဖြစ်ပါတယ်တမတော်ကိုယ်စားလှယ်အနေနဲ့ဟောသူမျိုးနဲ့လည်းဆက်ရဝန်ကြီးတာဝန်မှာသူတာဝန်ယူပါတယ်ဗျာကျွန်တော်တို့ကဖွဲ့စည်းပုံရှိကဥပဒေအရလည်းကျွန်တော်တို့ဒီသူမျိုးနဲ့လည်းဆက်ရဝန်ကြီးကိုကျွန်တော်တမတော်သားကိုယ်စားလှယ်ကပဲခါရမယ်လို့ပါပါတယ်ဗျာဖွဲ့စည်းပုံရှိကဥပဒေအရဆိုကျွန်တော်တို့ဆော်ရှင်ဖြစ်ပါတယ်ဗျာသမဂ္ဂဝိဇ္ဇကနေကာမဆိုတင်ပြန်လာတဲ့ဥစ္စာကိုမှမူတည်ပြီးတော့မှအဖွဲ့ကြီးဖို့ရှိကဥပဒေမှာလည်းတာယူရပါကျွန်တော်ကိုကိုကျိုးမျိုးနဲ့တိုင်းဒေသကြီးမဲဆန္ဒနဲ့အမတ်တကဝင်ဝင်ရပါမယ်
ဒီကနေ့မနေ့မှလည်းမွန်ပြည်နယ်လွှတ်တော်ကနေရခိုင်နယ်လုံးဝန်ကြီးဘူမူကြီးထိမ့်မြအောင်စာဘူမူကြီးဝင်းနိုင်ဦးကိုနယ်လုံးဝန်ကြီးအသစ်ဖြစ်ခန့်အပ်ပြီးဂတိတ္တဆာခံယူပွဲကျင်းပခဲ့ပါတယ်နယ်လုံးဝန်ကြီးဘူမူကြီးထိမ့်မြအောင်နေနဲ့လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြရွေးခံသွားမယ်လို့မွန်ပြည်နယ်စီမံစည်းပွားဝန်ကြီးဒေါက်တာမင်းနွယ်စိုးကခုလိုပြောပါတယ်
ဘူမူကြီးမြောင်ကအရှင်ကြီးယူသွားပြီလေအရှင်ကြီးတို့ရဲ့ခါကျတော့တမလို့ကိုယ်စားလှယ်နေနဲ့မြို့တော်တက်လို့ရတော့လေသူစားဘူမူကြီးပြောက်လာတယ်သူရွေးကောက်ပွဲဝင်မယ်လို့တော့တာနေထွက်နေတယ်ဝင်မယ်လေသူနော်
ကချင်ပြည်နယ်ဘက်မှာလည်းပြည်နယ်ဆိုရကနေဘူမူကြီးဒူရမျိုးတင်ကိုနယ်လုံးဝန်ကြီးဖြစ်ခန့်အပ်ခဲ့ပြီးရခိုင်နယ်လုံးဝန်ကြီးဟောင်းဘူမူကြီးတန်းအောင်ကတော့ဖန်ကန်းမြို့နယ်ဘက်မှာအရက်ဖက်ပြောင်းရွေးကောက်ပွဲဝင်သွားမယ်လို့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကပြောပါတယ်
သူကပြည်ဆိုင်ချိုးဖန်ကန်းမှာရွေးကောက်ပွဲဝင်တယ်လေအရက်ဖက်ကိုရွေးကောက်ပွဲဝင်တာမတော်ကဘူမူကြီးဒူရမျိုးတင်တဲ့မင်းရဲ့တော်ပါဝန်ကြီးချုပ်တင်တယ်တဲ့အခုသမရစီပို့ထားတယ်တဲ့ဟိုဟာအတူတူပြောပေါ့
ရှမ်းပြည်နယ်ဘက်မှာလည်းရခိုင်နယ်လုံးဝန်ကြီးဘူမူကြီးအောင်သူအနေနဲ့လာရှုမြို့နယ်အမှတ်1မဲဆန္ဒနယ်မှာပြည်ခိုင်ဖြိုးပါတီကနေဝင်ရောက်ရွေးခန့်သွားမှာဖြစ်ပြီးကာကွယ်ရေးဝန်ကြီးဌာနကနေအစားထိုးအစုပြုတင်သွင်းထားတဲ့တမတော်ကိုယ်စားလှယ်ဖြစ်တဲ့ဘူမူကြီးစိုးမိုးအောင်ကနေနယ်လုံးဝန်ကြီးဖြစ်တာဝန်ယူခဲ့တယ်လို့လာရှုမဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်စိုင်းစာမင်းကပြောပါတယ်
ကျွန်တော်တို့ချမ်းပြည်နယ်အစိုးရမှာနယ်စပ်ကြီးရာနဲ့လုံခြုံရေးဝန်ကြီးလေလာမယ့်2015ရွေးကောက်ပွဲမှာတော့သူတမတော်ကနေအနားယူပြီးတော့ကျွန်တော်တို့လာရှိုးမြွတ်နယ်ပြည်နယ်မဲ့ဆန္ဒနယ်နှစ်မှာဝင်ပြိုင်ဖို့နာမည်စင်သွင်းထားပြီးသားဗျာချမ်းပြည်နယ်အစိုးရကပြန်နားလိုက်တယ်ကြီးညာပြီးတော့နောက်မနေ့ကျတော့အရေးပေါ်စီးပွားပြန်ခေါ်ပြီးတော့အဲ့ဒီနယ်လုံးဝန်ကြီးဘုံမူကြီးအောင်သူစားအရပါခါကဘုံမူကြီးသူမအောင်ဆိုခန့်လိုက်တယ်လို့
အလားတူချင်းမြင့်တဲ့ဘက်မှာလည်းရခိုင်နယ်လုံးဝန်ကြီးနေရာမှာစစ်ဘက်ရရှိသူနဲ့အစာထိုးခန့်အပ်သွားဖို့စီစဉ်နေတယ်လို့ချင်းမြင့်တဲ့စီမံကိန်းနဲ့ပန္နာရေးဝန်ကြီးဌာနဝန်ကြီးဦးနန်းစမုံကပြောပါတယ
်။ဟုတ်ရင်းနယ်လုံးဝန်ကြီးကကျွန်တော်ဆိုင်ကမှာရွေးခါမှာဖြစ်တဲ့အတွက်နယ်လုံးဝန်ကြီးသူဆက်လို့လို့မရဘူးအစကြားကြလာမှာအဲ့ဒီအတွက်နယ်လုံးဝန်ကြီးအပြစ်ခံထားဖို့ရှိပါတယ်သူကလွတ်တော်မှာဂရိခာနေပြီးတော့ဆက်လက်ဆောင်ရွက်ဖို့ဖြစ်ပါလိမ့်မယ်
အခုလိုနယ်စပ်ရေးရလုံခြုံရေးဝန်ကြီးတွေရေကောက်ပွဲဝင်မဲ့အပေါ်အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ရွှေကအခုလိုပြောပါတယ
်တမောသားအော်တိုမက်တစ်ကောင်မှလွတ်တော်ရဲမှာကုလေဖြစ်နေတာဟုတ်ဗျာတမောသားလုံခြုံရေးကြီးကနယ်လုံးဝန်ကြီးကနှင်းနေရာတွေကိုပို့တဲ့ပြည်ပြီးတော့ဝင်မှုရရတယ်လို့ပြောပါတယ
်တမောသားတွေအနေနဲ့အရပဲအုပ်ချုပ်ရေးမှာဝင်ပါတဲ့အနေအထားမှာရှိနေသေးတယ်လို့လာမယ့်ရေကောက်ပွဲမှာလည်းတမောကနေဥဆောင်သွားမယ့်အနေအထားဆက်ရှိနေအောင်မယ်လို့ အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌကပြောပါတယ
်။ကျမတော်ကဆက်ပြီးတော့ရှိနေတဲ့ကျမဆွေဥစားကြီးကဘယ်လိုမှကျွန်တော်တို့တော့ညှဉ်းပယ်လို့မရတဲ့အနေအထားရောက်နေတော့ကအဲဒီဘယ်လိုကျွန်တော်တို့ဟာမိုနိုက်စီအောင်လုပ်မလဲဆိုပဲဟိုစဉ်းစားမယ်ပိုင်းတော့ပဲရှိပါတယ်။2020အထိကတော့2025ရာခိုင်နှုန်းနဲ့ကုသပြောလို့ပေါ့။ကျွန်တော်အရာရှိစီဟာရပ်ပဲဥကြီးထဲမှာရှိနေဦးမယ်ဆိုတဲ့ဘောတော့မြင်ရပြီဖြစ်ပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေတိုင်းနယ်ပြည်နယ်10ခုကတမတော်သားကိုယ်စားလှယ်10ဦးကိုအစာထိုးပြောင်းလဲကြောင်းကြေညာခဲ့တာကလည်းတမတော်ကာကွယ်ရေးဦးစီးချုပ်ကနေကြောင်းကြားလာလို့ကော်မရှင်ကနေထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ထိုင်းခြေဆိုင်သတင်းတောက်နိုင်ခွင့်ပြောပြသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံကဘုံပေါက်ကွဲမှုနောက်ဆက်တွဲအခြေအနေကိုမပြောခင်မှာရေးပေးသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်ခင်ဗျာ။မြန်မာနိုင်ငံပြည်နယ်နဲ့တိုင်းမြန်မာပြည်တဝန်းကတိုင်းနယ်ပြည်နယ်12ခုမှာရေဘေးဒဏ်ခံခဲ့ရပြီးတဲ့နောက်ရေဘေးသင့်ပြည်သူတွေဟာအခုချိန်ထိဒုက္ခသည်တွေဖြစ်နေထိုင်နေကြရပြီးတော့စားရေးတောက်ရေးနေထိုင်ရေးအခက်အခဲတွေရှိနေပါတယ်။ရေဘေးသင့်ဒေသတွေမှာဘလို့အကူအညီတွေအဓိကလိုအပ်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ပြည်ခဲ့တဲ့တလကျော်ကလေးကမြန်မာနိုင်ငံတဝမ်းမှာမိုးပြင်းထန်စွာရွာသွန်းခဲ့တာတွေမြစ်ရည်တွေကဆိုးရိမ်ရေမှတ်တွေကိုကျုံလွန်ခဲ့တာတွေကိုမန်ဆိုက်ကလုန်းမုန်တိုင်းဝင်ရောက်သွားခဲ့တာတွေကြောင့်တိုင်းနယ်ပြည်နယ်လေးခုကိုအဆိုးဆုံးအခြေအနေတွေဖြစ်အစိုးရကကြေညာခဲ့ရတာပါဒီထဲမှာသခိုင်းတိုင်းကလေးမျိုးဟာတစ်မျိုးလုံးနီးပါးပင်လယ်ပြင်ကြီးလိုရေကြီးသွားပြီးတဲ့နောက်မှာတော့အခုချိန်ထိရွှတ်နွန်တွေဟာအနည်းဆုံး2ပေကနေ4ပေလောက်ထိကျန်နေသေးတဲ့အတွက်ဒေသခံတွေဟာအိမ်တွေမှာနေထိုင်လို့မရပဲဒုက္ခသည်တွေအဖြစ်ဘုံကြီးကျောင်းတွေမှာပဲခိုလုံနေရဆဲဖြစ်ကြောင်းကလေးမျိုးကတူကဆိုပါတယ
်။ရေကြီးနိုင်တဲ့နေရာတွေမှာလုံးနေရာကျန်ခဲ့တာကျန်ခဲ့တော့အဲ့ဒီလုံးနေရာဘလို့မှလုံးလို့မရဘူးဆက်ကြည့်နဲ့ထုံးထားလိုက်တော့ရမှာအဲ့တော့အဲ့ဒီနေရာမှာအပုံးနဲ့ပုံးနဲ့ဖြစ်နေတာလေအဲ့ရနေပြောမှဟိုချင်းလေးရင်ကောင်းလေးအဲ့လိုမျိုးနဲ့ရောဂါတွေဖြစ်ကြတော့ပေါ့အခုကဟိုဒုက္ခသည်တွေကဘယ်မှာပိုင်းကကျောင်းမှာထားတာကျောင်းမှာထားတော့ဟိုကကျောင်းဖွင့်တဲ့အချိန်လေးရှိဖြစ်တယ်ဆိုတော့ဒုက္ခသည်တွေကိုကျောင်းနေရာလက်မခံတော့ပြန်ခိုင်းတာအဲ့မပြန်နိုင်တဲ့လူတွေကကြတော့ဘုံကြီးကျောင်းနေရာလက်ခံကြတော့ပေါ့စနေကဘုံကြီးကျောင်းတစ်ခုပေါ့နော်ဘုံကြီးကျောင်းတစ်ခုကလက်ခံနိုင်တဲ့အင်္ဂါက1500အလွန်ဆုံးပေါ့နော်ဆော့လောလောဆယ်တော့ဟုတ်ပါကျွန်တော်တို့ဒီကျောင်းပြလာဘက်ကစောကျောင်းလေးတစ်ခုရှိတယ်အဲ့ဘုံကြီးကျောင်းမှာလည်းဒုက္ခသည်က1500လောက်ရှိတယ
်ရေပြန်ကြချိန်မှာအင်္ဂါအညစ်အကြေးနဲ့ရွှတ်လွန်တွေကိုဖယ်ရှားနိုင်ဖို့ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ပြည်ထိုင်တာအဖွဲ့တွေလှုပ်ဆောင်နိုင်တဲ့အခြေအနေမရှိတော့သလိုအစိုးရရဲ့ပံ့ပိုးမှုကအရေးတကြီးလိုအပ်နေတယ်လို့လည်းကလေးမျိုးကံကဆက်ပြောသွားပါတယ်
။အိမ်သားတွေယူသွင်းနေတာပြက်ကုန်တာပြက်ကုန်တော့ဘယ်လိုခေါ်မလဲအဲ့ရအညစ်အကြေးတွေလည်းပါတော့ဟုတ်ဗျာ။ဒီလိုလောက်ကြည့်စုတယ်တချို့နေရာတွေရှုံးနေရာတွေကြောက်လည်းနှစ်ပေလောက်တော့ရှိတယ်။အဲ့လောက်အနေရှုံးကြတော့ကျွန်တော်တို့ဘာမှမလုပ်နိုင်ကြဘူးဒီမှာ
။အိမ်တွေကိုရေတွေနဲ့ဖယ်ရှားရှင်းလင်းဖို့ငွေကြေးမတက်နိုင်ကြတာတွေနေထိုင်စားတောက်ရေခက်ခဲနေကြသေးတယ်လို့အခုအချိန်မှာပရဟိတအဖွဲ့တွေအနေနဲ့လည်းတက်နိုင်တဲ့လောက်ကုညီကယ်ဆယ်ရေးလုပ်ခဲ့ကြပြီမဲ့တမျိုးလုံးကအခြေအနေတွေကိုတော့လုံနိုင်တဲ့အခြေအနေမရှိဘူးလို့ပြောဆိုကြပါတယ်။ ARI တိုင်းတွင်းမှာတော့နေရာတော်များများမှာရေကျသွားပြီဆိုပေမဲ့ရေဘေးသင့်ပြည်သူတိမ့်တဲ့ချီရှိခဲ့တယ်လို့ကုညီကယ်ဆယ်ရေးတွေဟာတောရွာတွေအထိရောက်ရှိခြင်းမရှိသေးဘူးလို့လည်းဒေသခံတွေကဆိုပါတယ်
။အဲရောက်တိုင်းမှာဆိုခုတာပေါင်းဝင်ငတိုင်းကျောင်းဝင်အရှုံပြောရဲအခုဟိုကကျောင်းကုန်းပါအဲတော်တော်များများပေါ့နော်အေရီတိုင်းက33မြို့နယ်မှာမြို့နယ်ဝန်းနယ်25မြို့နယ်လောက်ကမြို့တော်အကုန်လုံးဆိုရင်လူကြီးတိတ်ရဲ့ချီချီဒုက္ခရောက်ပါတယ်ဒါပေမဲ့ကုညီပံမိုးတဲ့လူတွေကလည်းဒီလမ်းမေးပေါ့နော်အလွယ်တကူနေရာတော့ကိုယ်ကပံမိုးပြီးတော့တကယ်ဆက်ရဆက်ရှိကြွားရမယ့်နေရာတွေမှာပံမိုးမှုမရှိတဲ့တော်တော်ဒုက္ခရောက်ပါတယ်ခင်ဗျာအဲဒုက္ခတွေတွေကကျွန်တော်အခုတော်တော်များများအဲဆိုရင်တော့အခုဒီဖန်တော်မြို့နယ်ထဲမှာတော့အခုလက်ရှိကျွန်တော်သိထားတာကအခုဟိုလူကြီး3000လောက်ပေါ့နော
်
3000လောက်ဒုက္ခရောက်ပါတယ်အဲခြေရောက်စု54ဦးစုမှာခြေရောက်အုပ်စု40လောက်ကယူကြီးနေလို့ဖြစ်သွားတယ်ယူကြီးနေလို့ဖြစ်သွားတော့သူ့ဆိုရင် AV ဂျူတယ်ပေါ့နော်ရေတွေကြီးတော့အဲ့ဒီအတွက်တော့ဒုက္ခရောက်နေပါလား
ပြန်လဲထူထောင်ရေးလှုပ်ဆောင်ဖို့အတွက်အစီအစဉ်လေးချစောင့်ရက်ပေးဖို့အရေးတကြီးလိုအပ်နေစေဖြစ်တယ်လို့လည်းဆက်ပြောသွားပါတယ
်ပြန်လဲထူထောင်ရေးကဘယ်လောက်ထိလိုအပ်နေလဲဆိုတော့အခုယူကြီးနေလို့ပြီးတော့သူ့ဆိုရင်စိုက်ကြီးသားစပါးတွေတည်တဲ့အတွက်ဒါတွေကိုအချိန်မီပြန်ဆိုင်နိုင်မှုအတွက်သူတို့မှဘူးစပါးတွေလိုတယ်တချို့ကြတော့လည်းဘူးတတိပေါ်တော့အခုဂျုံတိုင်းလေးဒီဘက်နယ်လုံးမြို့နယ်ထဲမှာဆိုလို့ရှိရင်တော့မိုးကုတ်ဆိုရင်ဘူးတတိရေလုံးကမလျော်သေးတဲ့အတွက်သူတို့မှအကုန်လုံးပေါ့နော်ဒုက္ခပေါင်းစုံပြင်ဆိုင်နေရပါတယ
် ARI တိုင်းမှာတော့လူပေါင်း၄သိန်းကျော်ဟာရေဘေးသင့်ခဲ့ကြပါတယ်မြို့နယ်ပေါင်း18မြို့နယ်မှာရေဘေးကိုဂျုံခဲ့ရပြီးကယ်ဆယ်ရေးစက္ကန့်250ကျော်ဖွင့်လှစ်ကယ်ဆယ်ထားရဆဲဖြစ်တယ်ဆိုပြီး ARI တိုင်းဒေသကြီးအစိုးရအဖွဲ့ကပြောဆိုထားတာပါနိုင်ငံတော်ဟန်ပြည်နယ်နဲ့တိုင်းဒေသကြီး12ခုလို့မှာလက်နဲ့ချီကြမြင့်တဲ့ရေကြီးမှုတွေကြောင့်လူပေါင်းသက်တမ်းခွဲကျော်ရေဘေးကျုံခဲ့ရပြီးတည်ဆုံးသူ118ဦးထိရှိခဲ့ပြီဖြစ်ပါတယ်။အခုချိန်ထိတော့တိုင်းနယ်ပြည်နယ်အတော်များများမှာအစိုးရဘက်ကထိရောက်တဲ့ကူညီကယ်ဆယ်ရေးတွေအားနည်းနေသေးတယ်လို့လည်းရေဘေးသင့်သူတွေကပြောဆိုကြပါတယ်ရှင်။
မနက်ငယ်တဝန်းကရေဘေးတင်နောက်ဆုံးအခြေအနေတွေကိုစူးစီးပြီးတော့မအေးမသတင်းပေးပို့ခဲ့တာပါဒီကနေ့အတွက်မြန်မာသတင်းတွေကတော့ဒီလောက်ပါပဲအခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုပြောပြကြပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘာသာရေးထိမ့်မတ်နေရာတစ်ခုမှာတနင်္လာနေ့ကတေးကျေထိခိုက်မှုတွေဖြစ်တဲ့အထိဘုံခွဲတိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးအခြေအနေတင်းကျပ်ထားပါတယ်ဘုံခွဲသူလို့ဆွဆွဲခံရသူကိုခြေရခံမိဖို့အာဏာပိုင်တွေရဲ့ကြိုးပမ်းအားထုတ်မှုကလည်းအရာမထင်သလောက်ဖြစ်နေသေးမို့လာမယ့်လတွေအတွင်းမှာတော့နိုင်ငံသားခီးသောလုပ်ငန်းမှာထိခိုက်နိုင်ပွဲရှိတယ်ဆိုတဲ့အပေါ်ကုမ္ပဏီအနေနဲ့စိုးရိမ်နေကြတဲ့အကြောင်းဘန်ကောက်မြို့ကနေသတင်းတောက်ရွန်ကော်ဘင်ကသတင်းပေးပို့ထားပါတယ်မက်ခွာညူကအပြည့်စုံပြောပြပေးမှာဖြစ်ပါတယ်ဗျာ
တောက်ကြံနေကတော့ထိုင်းအာဏာပိုင်တွေဟာဘန်ကောက်မြို့တော်တစ်ဝိုက်မှာရက်တပ်ဖွဲ့ဝင်တွေရောစစ်တပ်အင်အားနဲ့ပါလုံခြုံရေးတိုးမြှင့်လိုက်ပြီးအထူးသဖြင့်ကဘာလှည့်ခီးသည်တွေတွာလာရထင်ရှားတဲ့နေရာတွေမှာကင်းလှည့်စောင့်ကြည့်နေကြတာပါဘုံမပေါက်ခင်ကလေးမှာပဲအီရာဝန်နတ်ကွန်းနေရာမှာကြောပိုးအိတ်ကိုချထားခဲ့တဲ့ဘုံခွဲသူအဖြစ်တန်တရားရှိရသူလူငယ်ဟာနိုင်ငံခြားသားတယောက်ဖြစ်တယ်လို့မှုံဝါးဝါးသာမြင်ရတဲ့ပုံရိပ်ကိုရက်တပ်ဖွဲ့ကအာယုံဆိုင်စစ်ဆေးခဲ့ပြီးတဲ့နောက်သတင်းထုတ်ပြန်ထားပါတယ်။ရက်တပ်ဖွဲ့ကထုတ်ပြန်ထားတဲ့ပကြီးကောက်ကြောင်းကိုအင်တာနက်နဲ့တယူပို့ဆောင်ရေးအချက်ချာကြတဲ့နေရာတွေမှာကြဲကြဲပြန့်ပြန့်ဖော်ပြထားပါတယ်။ဘုံပေါက်ကွဲရနှက်ကွန်းနေရာမှာဟိုဟိုဒီဒီသွားလာဖို့သူအသုံးပြုခဲ့တဲ့တက္ကစီဒရိုင်ဘာတွေကိုအင်တာဗျူးတွေလုပ်တာကလွဲလို့ဘုံခွဲတိုက်ခိုက်ခံရပြီး9ရက်မြောက်တဲ့နေ့အထိနောက်ထပ်ဗာဒရင်မှာထွက်မလာတော့ပါဘူး။ရဲကထုတ်ထားတဲ့ကောက်ကြောင်ပကြီးတွေကရုံနဲ့စင်စင်တူးတဲ့နိုင်ငံခြားသားတွေဟာကို့ဖာသားကိုရဲစခန်းမှာသွားပြီးဖြည့်ရှင်းချက်ထုတ်ရတာမျိုးဒါမှမဟုတ်ထိမ့်သိမ့်ခံရတာတွေလည်းရှိနေခဲ့ပြီးအခုထိတော့စစ်ဆေးခံရတဲ့နိုင်ငံခြားသားတွေဟာဖောက်ခွဲမှုနဲ့မပတ်သက်ကြပါဘူး။နိုင်ငံပေါင်း20ကျော်ကလည်းသူတို့နိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံကိုခရီးသွားတဲ့အခါမှာဘန်ကောက်ကိုရောက်ရင်နုံနုံကြကြရှိကြဖို့သတိဝရိယနဲ့သွားလာကြဖို့သတိပေးထားပါတယ်။အထူးသဖြင့်တရုတ်နိုင်ငံကလာရောက်လည်ပတ်သူတွေအဓိကများတဲ့ထိုင်းနိုင်ငံရဲ့ကမ္ဘာလှည့်ခရီးသွားလုပ်ငန်းဟာအကြဘက်ကိုရောက်နေတဲ့အတွက်အခြေမပြတ်အောင်မနှဲကြခံထိန်းထားနေရတာပါ။အခုဘုံကွဲမှုမှာသေဆုံးသူနဲ့ဒဏ်ရာရသူအများစုဟာတရုတ်နိုင်ငံသားတွေဒါမှမဟုတ်တရုတ်နယ်ပွားတွေဖြစ်တယ်လို့တရုတ်သတင်းဌာနတွေကအသားပေးဖော်ပြနေကြပါတယ်။ပြီးခဲ့တဲ့6လအတွင်းရာခိုင်နှုန်းအားဖြင့်100ကျော်တဲ့အထိတရုတ်ကမ္ဘာလှည့်ခရီးသွားတွေပိုများလာခဲ့ပြီးကမ္ဘာလှည့်ခရီးသည်4တန်းလောက်ထိုင်းနိုင်ငံကိုရောက်လာခဲ့ပြီးအမေရိကန်ဒေါ်လာ 5.4 ဘီလီယံသုံးစွဲခဲ့တဲ့အကြောင်းကမ္ဘာလှည့်ခရီးသွားလုပ်ငန်းပိုင်ရှင်တွေကပြောပါတယ်။Asian Trace ရဲ့အမှုဆောင်လူကြီး Lauren Conse ကအခုဖြစ်ခဲ့ရတဲ့သွေးထွက်တန်ရုံမှုပေါ်တုံ့ပြန်မှုတွေထဲမှာတော့တရုတ်ပြည်ဘက်ကကဲကဲအဆက်ဆုံးဖြစ်နိုင်တယ်လို့ပြောပါတယ်။ဟိုတယ်ကန်းကြိုတင်ငှားရမ်းမှုတွေပြန်ဖြတ်တာနည်းနည်းပါးပါရှိပေမဲ့အခြေအနေကတော့တည်ငြိမ်နေသေးပါပဲလို့လည်း Conse ကပြောပါတယ်။ဒါပေမဲ့ဘန်ကောက်ကတရုတ်တန်းမှာရှိတဲ့တက်ခိုခန်းတွေမှာတော့တရုတ်ပြည်ဘက်ကလာမဲ့ခီးသွားအဖွဲတွေကခီးစဉ်ပြတ်သိမ်းမှုနှုံသိမ့်များတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်။ခရစ်စမတ်ချိန်ထိအောင်အလတ်ရဲ့ခရီးသွားရသည့်အထိအလားလာကတော့ဘာမှမရေရာသေးပါဘူးလို့လည်းခွန်ဆဲကပြောပါတယ
် Now what I cannot see at the moment is what impact this will have on new booking okay right now is not really the
ရိုးစင်မှာတော့ကျူတင်နေရငားရမှုအစ်စ်တွေပေါ့ဘလို့ထိခိုက်မှုရှိလာမလဲဆိုတာကတော့ကျွန်တော်မတွေ့ရသေးဘူးလို့ပြောရမှာပါအခုချိန်ကအခန်းကျူတင်ငားရနဲ့ရသည်မဟုတ်သေးတော့အလေလာကြမဲ့သူအများစုရဲ့ကျူတင်နေရငားရမှုတွေကလည်းဘလို့ဖြစ်နိုင်မလဲဆိုတာကိုကျွန်တော်အခုလောလောဆယ်မှာတော့တကယ်ကိုမပြောပြတတ်သေးပါဘူး
။မကြခင်လအနှဲငယ်အတွင်းမှာပဲကဘာလှည့်ခီးသွွားရာသီရဲ့အစီအကားဆုံးချိန်ကိုရောက်တော့မဲ့အချိန်မှာကဘာလှည့်ခီးသွွားလုပ်ငန်းကိုမှီခိုနေရတဲ့ထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းကုမ္ပဏီပိုင်ရှင်တွေဟာအထူးသဖြင့်တောင်ကိုရီးယား၊ဟောင်ကောင်၊ဂျပန်နဲ့တရုတ်နိုင်ငံတွေစီကလာမဲ့ခီးသွွားဧည့်သည်တွေအတွက်ကြိုတင်ပြင်ဆင်မှုတွေကိုစီစဉ်ဆောင်ရွက်နေကြပါလိမ့်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာမကြသေးခင်ကဘုံပေါက်ကွဲမှုနောက်ဆက်တွဲအခြေအနေတွေကိုမက်ခွာညူပြောပြပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေကိုကျွန်တော်တို့ internet ဆောင်မျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်ဖတ်ရှုလို့ရပါတယ်ဒါပြင် VOA မြန်မာပိုင်းရဲ့ Facebook ဆောင်မျက်နှာနဲ့ Twitter ဆောင်မျက်နှာတွေကလည်းဖတ်ရှုနိုင်ပါတယ်မကြခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 30 40 50နဲ့ line length meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ view american တန်ကနေ august 22ရက်စနေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့
ရုပ်ကြီးရဲ့တဘာဝဘေးအန္တရာယ်ဖြစ်တဲ့ဆိုရင်ဒီရေနဲ့တန်ရှင်းမှာဒီတောက်တုံးရေကဒါအဓိကပေါ့တောက်တုံးရေကိုကျွန်တော်တို့အရင်
ဒီအကြောင်းကိုသိပ္ပံတဲ့ဤပညာကဏ္ဍမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အမျိုးသမီးကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုထုတ်လွှင့်ပေးမှာပါဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ပစ္စတိုမြန်နဲ့ဖြူချာဘွေးများဆိုတဲ့ခေါင်းစဉ်နဲ့ဒီ economist မှာရေးသားထားတာကိုဦးစွာတင်ပြလိုပါတယ်နိုဝင်ဘာရွေးကောက်ပွဲနဲ့အတူမြန်မာနိုင်ငံမှာဒီမိုကရေစီပြေဝလာလိမ့်မယ်လို့နိုင်ငံသားအများအပြားကယူဆထားကြပါတယ်စစ်တပ်အတွက်ကတော့သူတို့လုပ်ချင်တာလုပ်ခွင့်ရနေတယ်များဒီမိုကရေစီဟာပြဿနာမရှိပါဘူးဒါပေမဲ့အလားအလားရှိနေတဲ့အတိုင်းသူတို့ကြောထောက်နှောက်ခံပြုထားတဲ့ကြံ့ခိုင်ဖုံဖြွေးပါတီရှုံနေခဲ့ရင်တော့အခက်တွေ့လာနိုင်ပါတယ်ဒီစစ်ဘိုလ်ချုပ်တွေအာဏာကိုတွေ့ဖက်ထားလိုတဲ့အခြေအနေမှာပဲသမ္မတဦးသိန်းစင်ကဥရှင်မန်းကိုပါတီကောင်းဆောင်ရာထူးကဖြုတ်ချလိုက်တာဖြစ်ပါတယ်ဥရှင်မန်းဟာပြည်ပြင်းရဲ့ဘက်ကိုရိမ့်တယ်စစ်တပ်လွှမ်းမိုးမှုကိုထိပါစေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံတဲ့ဒေါအောင်ဆန်းစုကြည်နဲ့နှိစက်တယ်ဒီအချက်တွေဟာသူ့အနေနဲ့ဘောင်ကျော်ခဲ့တဲ့အတွက်ပါတီယာတုကဖယ်ချခြင်းခံလိုက်ရတာဖြစ်ပါတယ်ဒါကိုအစိုးရသတင်းစာကတော့တရားဝင်နိုင်ငံရေးပါတီတစ်ခုရဲ့ပုံမှန်လုပ်ရက်တစိုက်တရေသားဖြစ်တယ်လို့ခေါ်ဝေါ်ထားပါတယ်ဥရှင်မန်းဟာလွှတ်တော်ဥက္ကဋ္ဌဖြစ်တော်ရှိနေဆဲပါဒေါအောင်ဆန်းစုကြည်ဟာလည်းအမှန်လောင်းရွေးချယ်ရမှာစစ်စစ်ရှိခေါင်းဆောင်တချို့ကိုလက်မခံခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးပါတီဝင်တချို့စူးဝေးဆန္ဒပြတာကိုခံခဲ့ရပါတယ်။ပါတီကိုယ်စားမဲ့ပေးပါအမတ်လောင်းဘသူပဲပါဆိုတာကိုမကြည့်ပါနဲ့လို့လည်းသူကပြောဆိုထားပါတယ်။သူရဲ့ပုဂ္ဂိုလ်ရေးစွန့်ရည်နဲ့ပြည်သူလူထုကစစ်ဘိုလ်တွေကိုမနှစ်သက်တာတွေကိုပေါင်းလိုက်ရင်တော့ NLD ပဲအများဆုံးအနိုင်ရရှိပါလိမ့်မယ်။ဒါပေမဲ့လည်းဖွဲ့စည်းပုံအရအာဏာကိုကင်တွဲကျင့်သုံးခွင့်မရှိနိုင်ပါဘူး။NLD အနေနဲ့လွှတ်တော်နှစ်ရက်စလုံးမှာအပြတ်သတ်အနိုင်ရတဲ့ဆိုရင်တော့သမ္မတရွေးချယ်ရေးအတွက်လက်နက်ချီပြီးတော့အပြည့်ယူလုပ်ကြရနှိမ့်နှိုင်းကြရပါလိမ့်မယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြီးပဲအနိုင်ရပေမဲ့ဒေါအောင်ဆန်းစုကြည်တော့သမ္မတဖြစ်လာနိုင်မှာမဟုတ်ပါဘူးဦးသိန်းစိန်ဟာရေရှည်အပြိုင်ပွဲမှာအခုလိုအနိုင်ရရှိလာတာဖြစ်တဲ့အတွက်ကြောင့်အာဏာမှာပူပြီးတွေ့ကနေခြင်းတဲ့စစ်ဘိုလ်တွေရဲ့ရွေချက်အောင်မြင်လာမဲ့အလားအလာရှိနေတာဆိုရင်ရပါတယ်စစ်တပ်နဲ့ကြံ့ခိုင်ဖုံဖြိုးရေးပါတီတို့ကရွေးကောက်ပွဲကိုသူတို့စိတ်တိုင်းကျရက်လက်ပေါ်ထွက်လာအောင်လုပ်ကြပါလိမ့်မယ်။အဲတစ်ချိန်တည်းမှာပဲသူတို့လှုပ်ထားတဲ့စီကံစီသောဒီမိုကရေစီဆိုတဲ့ဟာကြီးကိုနိုင်ငံတကာကအလှရှင်တွေဟာမသိကြိုးကြုံပြုပြီးငွေကြေးအထောက်အပံ့တွေလည်းအများအပြားဆက်ပေးလိမ့်မယ်လို့စစ်တပ်ဘက်ကမျှော်လင့်နေရပါ။တကယ်ပဲဒီလိုဖြစ်လာရင်တော့စစ်ဘိုလ်ချုပ်တွေတွက်ချေကြိုက်သွားပြီလို့ပြောရမှာဖြစ်တယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ။ The Diplomat စာဆောင်မှာတော့မြန်မာ2015ဖဲကျိုးနဲ့လှုပ်ရှားမှုဟာပြဿနာကြီးအလုံးရဲ့ထိပ်ပိုင်းမျှသာဖြစ်တဲ့ဆိုတဲ့ခေါင်းစဉ်နဲ့ဖြူဖြူသင်းစော်ကရေးသားထားတာကိုဖတ်ရပါတယ်။ရုတ်တရက်ပေါ်ထွက်လာတဲ့မြန်မာဆရာဝန်တွေရဲ့ဖဲကျိုးနဲ့လှုပ်ရှားမှုဟာစိတ်လှုပ်ရှားစရာဖြစ်ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီကိုလှမ်းနေပေမဲ့စစ်အုပ်ချုပ်ရေးရဲ့အမွေအနှစ်ဖြစ်တဲ့အာဏာပြဆိုးမှုတွေဟာကြံ့ရင့်နေစေပါ။နိုင်ငံရေးတက်ကြွလှုပ်ရှားသူတွေတောင်ဒီကောက်ပွဲနီလာချိန်မှာထိမ့်ထိမ့်သိမ့်သိမ့်လှုပ်ရှားနေရတဲ့အချိန် Black Raven Movement ကိုခေါ်တဲ့ဖဲကျိုးနဲ့လှုပ်ရှားမှုမျိုးလိုလောက်ရကတော့အင်မတန်ရှားကြပါပါနိုင်လှပါတယ်။တကယ်တော့ဆရာဝန်တွေ၊ကျောင်းဆရာတွေလိုအရက်ပက်အင်အားစုတွေရဲ့အသံဟာဒီမိုကရေစီခီးအတွက်အထောက်ပံ့ဖြစ်စေပါတယ်။ဆရာဝန်တွေရဲ့ဖဲကျိုးနဲ့လှုပ်ရှားမှုဟာစစ်ဘိုလ်တွေကိုအုပ်ချုပ်ရေးရာထူးတွေမှာခန့်အပ်တာကိုကန့်ကွက်ကြတာဖြစ်ပါတယ်။ဖဲကျိုးနဲ့လှုပ်ရှားမှုကြောင့်သူကိုယ်တိုင်လည်းစစ်ဘိုလ်ဟောင်းတူဖြစ်တဲ့ကျမရေးဝန်ကြီးကဒါမျိုးနောက်ထပ်မခန့်အပ်တော့ပါဘူးလို့ဆိုရတယ်။သို့ပေမဲ့လှုပ်ရှားသူတွေကတော့ဒါကိုစာနဲ့ရေးပြီးကတိပေးပါ။တခါအခုခံထားမှုတွေကိုလည်းပဲပြန်လည်ရုပ်သိမ်းပါလို့တောင်းဆိုထားကြဆဲဖြစ်ပါတယ်။ဒီကုန်းကျုပ်အနေနဲ့ကတော့ဒီလှုပ်ရှားမှုဟာမြန်မာနိုင်ငံကျမရေးစောင့်ရှောက်မှုစီမံခန့်ခွဲရေးကိုပြောင်းလဲဖို့လိုအပ်နေပြီဆိုတာကိုပြသလိုက်တာဖြစ်တယ်လို့ ရပ်ဘက်အဖွဲ့အစည်းတွေရဲ့ရှေ့ဆောင်ရှေ့ရွက်ပြုမှုဟာပြန်လည်ရှင်သန်လာတယ်ဆိုတာပြသရလဲရောက်ပါတယ်လူမှုဆက်သွယ်ရေးမီဒီယာတွေရဲ့ထိရောက်မှုကိုပြသရလဲရောက်တဲ့အစသဖြင့်ရေးသားထားပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဥကြော်စံသားကစူးစီးတင်ပြခဲ့တာပါအခုတစ်ခါတော့ American Indian 3 Dome နဲ့ King English စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါဒေါ်လာလာတန်းကတင်ပြပေးထားပါတယ်ခင်ဗျာ
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက s m e l l smell ကအနံ့ရတာ a ကတခုတကောင် already rat ကကျွဲဆိုတော့ squat ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကျွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကြောင်းကတော့ကျွဲပုအနံ့ကလို့ဆိုပါတယ်ကျွဲပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ဘာရညာရဲ့လို့အတိအချမသိဘဲနဲ့အတိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work Mary smelled a rat
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့မယ်ရီလည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ?
Smell a rat.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
လာတဲ့စီစဉ်တင်ဆက်တဲ့နိုင်ငံအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုအလက်မပေးခင်မှာဒီကနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုပါရစေခင်ဗျာ
တော်ရရှိမြတ်ခင်ဗျာ right to recall လို့ခေါ်တဲ့လွှတ်တော်ကုစရဲတာဝန်ကနေပြီးတော့ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်ကနေပြီးတော့ယာယီဆိုင်းငံ့ထားဖို့အခုဒီပတ်အတွင်းမှာဆုံးဖြတ်မဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒီတိုင်းဆိုရင်တော့ဒီ right to recall ဥပဒေကြမ်းဟာအခုလွှတ်တော်တည်ထောင်အတွင်းမှာအတည်ပြုနိုင်ပွဲမရှိတော့ပါဘူးဒါပေမဲ့လည်းဒီ right to recall ဥပဒေမရှိတဲ့အတွက်မဲဆန္ဒရှင်ပြည်သူလူထုရဲ့အခွင့်အရေးဆုံးရှုံးရပြီးတော့ဒီဥပဒေရှိမယ်ဆိုရင်လွှတ်တော်ကုစရဲတွေကိုလူထုကနေပြီးတော့ထိန်းချုပ်ပေးနိုင်မှာဖြစ်တယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေက VUV မြန်မာပိုင်းနဲ့တည်ထောင်တွစ်ဆုံမေးမြန်းကမ်းမှာပြောဆိုသွားပါတယ်။ဒါကြောင့်မလို့ right to recall ဥပဒေရှိတဲ့မသင့်အခုဒီ right to recall ဥပဒေဂျန်နမှာပါဝင်တဲ့အချက်လက်တွေနဲ့ပတ်သက်လို့အငင်းပွားဝယ်ရှိမရှိဒီအကြောင်းကိုလာမယ့်စနေညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့တဲ့တော်ရရှင်တွေ VUV မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ရင်လည်းကိုဆွေးနွေးလို့တဲ့အကြောင်းအရာမေးမြန်းလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စေ email နဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေVUE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ် VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်စွန်းနေမေးမြန်းကြမယ်တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
တော်ရရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာပါဝင်စွန်းနေကြဖို့ဖိတ်ခေါ်ပါရစေခင်ဗျာအခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါAmerican စစ်တပ်မှာလက်ရွေးစင်အထူးတပ်ဖွဲ့ဝင် Elite Ranger တွေအဖြစ်အမျိုးသမီး2ဦးအောင်မြင်စွာကျောင်းဆင်းနိုင်ခဲ့ပြီဖြစ်တဲ့အတွက်သမိုင်းမတိုင်ထူနိုင်ခဲ့ပြီဖြစ်ပါတယ်အကြောင်းဆုံးကတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
Because it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, cause you've deepened the conviction in my soul.
Two remarkable women are among the 96 remarkable people who graduated. They're the first two women to pass through this elite proving ground.For military leadership.
ထူးချုံပြောင်မြောက်လာတဲ့အမျိုးသမီး2ဦးဟာထူးချုံနဲ့တင်နန်းသား96ဦးထဲမှာပါဝင်ပါတယ်။သူတို့2ဦးဟာလေရွေးစင်အထူးတပ်ဖွဲ့မှာပထမဦးဆုံးကျောင်းဆင်းခဲ့တဲ့အမျိုးသမီး2ဦးဖြစ်တဲ့အပြင်သူတို့ဟာစစ်တပ်မှာဦးဆောင်ကြရမှာပါ။ဒီလောက်ကြမ်းတမ်းခက်ခဲလာတဲ့တင်နန်းကိုအောင်မြင်စွာဖျက်ချော်နိုင်ခဲ့တဲ့အမျိုးသမီးတွေကိုရောအမျိုးသားတွေကိုပါ ကျွန်တော်ချီးကျူးပါတယ
်အဲ့ဒါကတော့ကာကွယ်ဝင်ကြီး Ash Carter ကအမေရိကန်စစ်တပ်မှလက်ရွေးစင်အထူးတပ်ဖွဲ့ဝင် Elite Rangers တီအဖြစ်အမျိုးသမီးနှစ်ဦးတင်နာအောင်မြင်တဲ့အကြောင်းချီးကျူးပြောကြားသွားတာပါအခုလိုသမိုင်းတင်တဲ့အမျိုးသမီးနှစ်ဦးကတော့ဘယ်သူပါလဲဘိုကြီး Kristen Greece နဲ့ဒူဘိုရှေးဟေဝေတို့ပဲဖြစ်ကြပါတယ်သူတို့ဟာအမေရိကန်စစ်တပ်ရဲ့ Elite Ranger လို့ခေါ်တဲ့လက်ရွေးစင်အထူးတပ်ဖွဲ့ဝင်တွေအဖြစ်ဒီတပတ်ကြောင်းစင်ပွဲမှာတခြားအမျိုးသား94ဦးတို့နဲ့အတူအောင်လက်မှတ်တွေရကြမှာဖြစ်ပါတယ်။လက်ရှိအမေရိကန်စစ်တပ်ရဲ့လက်ရွေးစင်အထူးတပ်ဖွဲ့ဝင် Elite Ranger တင်နန်းကိုဂျော်ဂျီပြည်နယ် Fort Benning ခံတပ်မှဧပြီလကစတင်ခဲ့ရမှာအမျိုးသား382ဦးနဲ့အမျိုးသမီး19ဦးတို့တက်ရောက်ခဲ့ကြပါတယ်။တင်နန်းသူတင်နန်းသားတွေအနေနဲ့တင်နန်းခက်ခဲလာတဲ့လေ့ကျင့်မှုတွေကိုပြုလုပ်ရတာလေးဖြစ်ပါတယ်ပထမဦးဆုံးကိုလေးချင်းခံရေးကိုစစ်စီရမှာ push ups လို့ခေါ်တဲ့ဒိုက်ထိုးပေါင်း49ကျင်း sit ups လို့ခေါ်တဲ့အိပ်ထမတ်တင်အကျင့်ပေါင်း59ကျင်းနဲ့ငါးမိုင်ကိုမိနစ်40နဲ့အရောက်ပြေးရတဲ့အပြင်ရေကူးပြရတာတောင်ကြားတွေကိုဖြတ်တန်းရတာအပြင်12မိုင်ခီးကိုလည်း3နာရီနဲ့ခြေလျင်လျှောက်ကြရတာဖြစ်ပါတယ်။တားဆီးဖြတ်ကျော်မှုတွေလို့ခေါ်တဲ့ခက်ခဲတွေစမ်းသပ်မှုကိုလည်းပြုလုပ်ကြရမှာလေးရကြားတောင်ပေါ်မှာစီးရီးလေ့ကျင့်မှုတွေအပြင်လေဒီနဲ့ခုံချတာရဟရင်ကနေလေချောင်းတိုက်ခိုက်မှုတွေလုပ်ရတဲ့အပြင်29ရက်ကြားအစမ်းတိုက်ပွဲဝင်ကင်းလှည့်ဓာတ်တွေကိုလည်းပြုလုပ်ခဲ့ကြရတာဖြစ်ပါတယ်။ခုလိုချွေသွေးမျက်ရည်နှင့်ဖြတ်ကျော်ခဲ့ရတဲ့62ရက်ကြားတင်တန်းအပြီးမှာတော့မြို့သား380ဦးကနေ94ဦးပဲကြံပြီးအမျိုးသမီး19ဦးကနေ2ဦးပဲကြံကတင်တန်းကိုအောင်မြင်ခဲ့ကြတာဖြစ်ပါတယ်။အခုလိုတမိုင်းတင်တဲ့အထူးတပ်ဖွဲ့ဝင်တင်တန်းကိုအောင်မြင်ခဲ့တဲ့အမျိုးသမီး2ဦးကိုသတင်းတောက်တွေကမေးရမှာတော့ဘိုကြီး Kristen Greece ကသူ့ရဲ့အောင်မြင်မှုကိုဂုဏ်ယူကြောင်းအခုလိုပြောပါတယ
်။ I would say that it's definitely awesome to be part of the history of a ranger school in general so graduating with these guys.
Ranger အထူးလက်ရေးစင်တပ်ဖွဲ့တင်တန်းကိုအခြားတင်တန်းသားတွေနဲ့အတူအောင်မြင်ခဲ့ပြီးတော့တမိုင်းမှတ်တမ်းတင်နိုင်ခဲ့တဲ့အတွက်ကျွန်မတိတ်ကိုဝမ်းသာမိပါတယ်။အခြားတင်တန်းသား90ကျော်လို့နဲ့အတူတင်တန်းဆင်နိုင်ခဲ့တာဟာကျွန်မဘဝမှာမမရနိုင်တဲ့ဖြစ်ရပ်ဖြစ်မှာပါ
။ဒုဘိုရှေဟေဘကလည်းသူရဲ့ခံယူချက်ကိုအခုလိုရှင်းပြခဲ့ပါတယ
် I've definitely wanted to come to Ranger School for the last couple of years since I learned about it. I had a lot of mentors and peers that were training up to go.
ဒီမှာနေဒီ Ranger တင်တန်းကြောင်းအကြောင်းကိုစသည့်ကလေးကတက်ချင်နေခဲ့တာပါ။ကျွန်မကိုလမ်းပြအကြံပေးခဲ့ကြတဲ့လူတွေရှိသလိုလောက်ဖော်ကင်ဘက်တွေကလည်းအားပေးခဲ့ကြပါတယ်။ကျွန်မလည်းအားတက်လာပြီးကျမကိုကျမအကောင်းဆုံးဖြစ်အောင်ကြိုးပမ်းဖို့တန်တိထံချက်မှတ်ခဲ့တာပါလို့ဒုဘိုချေဟေဘကပြောခဲ့တာဖြစ်ပါတယ်ခုလိုကြမ်းတမ်းခက်ခဲလာတဲ့တားဆီးဖြတ်ကျော်စမ်းသပ်မှုတွေကိုအောင်မြင်ခဲ့ပြီမဲ့လို့လေတင်တန်းဆင်းနေစဉ်အတွင်းလက်မြောက်အရှုံးပေးလို့တဲ့စိတ်မဖြစ်မိဘူးလားလို့သတင်းတောက်တွေကမေးရမှာတော့ဘိုကြီး Kristen Greece က
Seriously considering quitting throughout the course I think I would be
စီးရင်လေ့ကျင့်မှုတွေပြုလုပ်တော့ကျမအနေနဲ့တင်နန်းကနေနှုတ်ထွက်ဖို့မစင်းစားမိဘူးလို့ကျမပြောရင်မှားမှာပေါ့တင်နန်းတလျှောက်မှာတော့တင်နန်းသားတိုင်းတစ်ချိန်ချိန်မှာတော့လက်လျှော့လူစိတ်ဖြစ်ကြတာတွေ့ရပါတယ်ဒါပေမဲ့ကျမတခြားတင်နန်းသားတွေကိုကြည့်လိုက်တဲ့အခါတော့သူတို့လည်းကျမလိုပဲရုန်းကန်ပြီးအခြေအနေမလှဖြစ်နေကြတာတွေ့ရတော့ကျမလည်းအမလျှော့တော့ဘူးပေါ့
အလားတူပဲဒူဘိုချေဟေဘကလည်းသူရဲ့သဘောထားကိုပြောကြည့်ရမှာတော့
I never seriously considered it. I definitely had some low points particularly in the swamps in Florida, but I never actually
တင်းနန်းကနေစိတ်ကြကြလို့ထွက်ဖို့ကျမတို့လေးလေးနဲ့စဉ်းစားခဲ့တာမျိုးမရှိပါဘူး။ဒါပေမဲ့အထူးသဖြင့် Florida မှာရွှွန်နေတွေကြားတဲ့လေ့ကျင့်တင်းနန်းဆင်းနှုန်းကတော့ဒီအတွေ့စိတ်ကူးတွေဝင်ခဲ့မိပါတယ်။ဒါပေမဲ့လို့သိခဲ့လို့တင်းနန်းကနေထွက်ရမယ့်အခြေအနေအထိတော့ကျမမရောက်ခဲ့ပါဘူးလို့ဒူဘိုဟေဗေကသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။ခုလိုအမေရိကန်လက်ရွေးစင် Ranger တပ်ဖွဲ့ဝင်တွေအဖြစ်တင်တန်းတက်နေစဉ်မှာအမျိုးသမီးတွေပါဝင်တဲ့အတွက်ကြောင့်လည်းသူတို့ကိုလာရောက်လေ့လာအကဲခတ်ဖို့အမျိုးသမီးစစ်အရာရှိတွေကိုတာဝန်ပေးခဲ့တာတွေရှိပါတယ်။စောင့်ကြည့်ကဲခတ်ဖို့တာဝန်ပေးခြင်းခံရသူတဦးကတော့ရာဂန်ဘူစင်ဒီယာဗလာဒီပဲဖြစ်ပါတယ်။ သူကသူ့ရဲ့အမြင်ကိုမျှဝေခဲ့ရမှာတော့
These females on with its own is definitely a humbling experience.
ဒီမှာနေနေသူတို့နှစ်ဦးရုန်းကန်ကြိုးပမ်းနေတာကိုတွေ့ရတာစိတ်ထဲမှာဂုဏ်ယူမိပါတယ်။ဒီမျိုးသမီးနှစ်ဦးတင်တန်းအောင်မြင်ခဲ့တာတွေ့ရတော့ကျမတိတ်ကိုအားရကျေနပ်မိပါတယ်ရှင
်ခုလိုအမေရိကန်စစ်ဖက်မျိုးသမီးနှစ်ဦးတမိုင်းတင်တဲ့ Elite Ranger လက်ရွေးစင်အထုတပ်ဖွဲ့တင်တန်းကိုအောင်မြင်ခဲ့ကြပြီးမဲ့လို့လေသူတို့အနေနဲ့လက်ရှိတင်တန်းသားတွေဖြစ်တဲ့အမျိုးသားတင်တန်းသားတွေနေတူ Ranger တပ်မ85ကိုချက်ချင်းဝင်ခွင့်ရကြမှာတော့မဟုတ်ပါဘူးတိုက်ပွဲဝင်တွေအဖြစ်သူတို့ကိုလက်ခံဖို့လက်မခံဖို့ဆိုတာကိုကာကွယ်ဝင်ကြီး Ash Gardner နဲ့လာမယ့်အောက်တိုဘာလမှာဆုံးဖြတ်ဖို့ရှိပြီးဒီနှစ်ကုန်မှာတော့နောက်ဆုံးအတည်ပြုချက်ကိုကာကွယ်ဝင်ကြီးဌာနကပြုလုပ်ဖို့ရှိတဲ့အကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာအစံစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့သိပ္ပံနဲ့ဤပညာကန္တာကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့ထဲမှာမိုးတီထန်စွာရွာသွန်းပြီးရေကြီးရေရှမ်းနဲ့တန်ခမ်းခဲ့ရတဲ့ဒေသတွေမှာတောက်သုံးရေသန့်ပြဿနာအပြင်ကျုံနေရတဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်ပြီးလှုပ်ဆောင်တင်တာတွေကိုကုလသမဂ္ဂ UNICEF မှာရေနဲ့တန်ရှင်းဆိုင်ရာကျွမ်းကျင်သူဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဇလဘူမိပညာရှင်ဦးညွန့်လွင်ကဒီတစ်ပတ်မှာပြောပြပေးပါပါ
ရွာသွန်းတာများတယ်ရာသီဥတုကြောင်းလဲမှုနောက်တစ်ခုကဒီမှာစေတောရဲ့အခြေအနေကြောင့်ရုတ်ရက်ရေကြီးရေရှမ်းမှုတွေဖြစ်လာတယ်တပြိုင်နက်တည်းမှာရက်ရွာဒေသတွေရဲ့တောက်သုံးရေသုံးဆွဲရေရေပင်ရင်းတွေအကုန်လုံးဒါပျက်စီးကုန်တယ်နောက်ရှင်နေတဲ့တွေဝင်နေဒီအမိုက်တရိုက်တွေဝင်နေဆိုတော့အဲ့ဒါရေတွင်းရေကန်တွေပေါ့နော်အဓိကအဖြစ်ဆိုတော့တောက်သုံးလို့မရနိုင်တဲ့အဆင့်ဒီပျက်စီးသွားတယ်အဲဒါပေမဲ့ကျွန်တော်တို့အရင်နာကင်းစစ်တုန်းကအချိန်နေနဲ့ကြွားချက်ကတော့နာဂင်းစပီတုန်းကဒါပင်လေရေဝင်တာပေါ့နော်ပင်လေမုန်တိုင်းဒီရေပေါ့မုန်တိုင်းဒီရေဝင်တဲ့အတွက်အဓိကရေတွင်းရေကန်တွေမှာရေကန်ဝင်ရောက်ပြီးတော့ဒီရေကန်မျိုးပြန်လည်ပြည့်ပြင်းတဲ့အခါမှာပို့ပြီးတော့ခက်ခဲတယ်အခုလက်ရှိအချိန်နေနဲ့ဆိုရင်တော့ဒါကနည်းနည်းကွာတာပေါ့လေကျွန်တော်တို့ဒီမှာတော့ရေအမိုက်တရိုက်ရှင်နွန်ဒီတဲတွေကိုပယ်ရှားရတာပေါ့ဒီခိုင်လိုနေရာမျိုးမှာတိတ်ပင်လေကန်ရုတ်တန်းနဲ့နှီးစက်တဲ့နေရာမျိုးတွေမှာတော့နည်းနည်းဝင်တဲ့ဟာတွေရှိကောင်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့သိရတော့ကတိတ်အများကြီးမဖြစ်နိုင်ဘူ
းဆိုတော့ဒီတောက်သုံးရေဒီပြဿနာကတောက်သုံးလို့မရတဲ့ရေကိုသုံးအောင်လုပ်တဲ့အခါမှာဟိုဘယ်လိုအဆင့်နေရှိပါလဲ
ကျွန်တော်တို့ဒီရုပ်ကြီးရဲ့သဘာဝဘေးအန္တရာယ်ဖြစ်တယ်ဆိုရင်ဒီရေနဲ့တန့်ရှင်းရင်မှဒီတောက်သုံးရေကဒါအဓိကပေါ့တောက်သုံးရေကိုကျွန်တော်တို့အရင်ဆုံးပေးဖို့လူတွေရဲ့ရှင်သန်နိုင်မှုအတွက်ရေအရေးကြီးတာ။လက်တလုံးမှာတော့ဒါနိုင်ငံတိုင်းမှာအများသောအဖြစ်ကျွန်တော်တို့ဒီတောက်ရေတန်းပေါ့နော်။တောက်ရေတန်းကိုတော့ကျွန်တော်တို့ကဒါချက်ချင်းလည်ငင်းပြေးတယ်။ဒါရက်ပိုင်းအတွင်းဒါတက်ရှင်သန်နိုင်မှုအတွက်ပေါ့။နောက်တစ်ပိုင်းမှာဗာလဲဆိုတော့ဒီရေကိုတန့်ရှင်နိုင်အောင်တန့်ရှင်နိုင်တဲ့ပစ္စည်းတွေကျွန်တော်တို့ပေးတယ်။တန့်ရှင်နိုင်တဲ့ပစ္စည်းဆိုတာနောက်နေတဲ့ရေကိုကြည့်အောင်။နောက်တစ်ခုကဇီဝပိုးမှာရှိနေတဲ့မတန့်ရှင်းတဲ့ရေကိုတန့်ရှင်းအောင်ဒီကလိုရင်းရှိခတ်ဖို့ပေါ့နော်။ဆိုတော့အဲ့ဒါတွေဒုတိယအဆင့်လောက်အောင်မယ်လုပ်ဒီပါပဲ။တကယ်လို့ဖြစ်နိုင်ရင်ပေါ့နော်ဒီရေတန့်ရှင်းတဲ့စက်တွေကိုအထက်ချာကျတဲ့နေရာတွေမှာအထူးသဖြင့်ဒုက္ခတဲ့စခန်းတွေ။နောက်ကယ်ဆယ်ရေးစခန်းတွေပေါ့။အဲ့တော့အဲ့ဒီမှာရေတန့်ရှင်းစက်တွေထားပြီးတော့တန့်ရှင်းတဲ့တောက်သုံးရေအောင်ကျွန်တော်ဆောင်ရွက်ပေးရပါမယ
်။ဒီနေရာမှာပေါ့နော်။ဒေတာရင်းကတနိုင်လုပ်လို့ရတဲ့အနေအထားမျိုးရောရှိပါလား
။အဲတချို့တိတ်ပြီးတော့အလောင်းဝေးတဲ့နေရာတွေရှိတယ်ပေါ့နော်။ကိုဟာကိုရေကိုကြည်အောင်လုပ်ဖို့ပေါ့ဒီရွှင်ညွန်ပါနေတဲ့ရေကိုကြည်အောင်လုပ်ရမယ်ဒီရေကြည်သွားရင်ခုနတောက်သုံးနိုင်တဲ့အဆင့်ရအောင်ဒါရေကိုပုံမှန်တန့်စေအောင်အဓိကကတော့ဒါတန့်နိုင်တဲ့နည်းရတော့ကျွန်တော်တို့ကြိုချက်ချင်းပေါ့နောက်ကြိုချက်တာလည်းတနည်းအားဖြင့်ပုံမှန်တန့်စေနေနောက်တစ်ခုကကလိုရင်းရှိခတ်တာပေါ့ UNICEF တို့ဒီ UN အဖွဲ့အစည်းတွေကတော့ကလိုရိတ်လုပ်တဲ့ခါမှာဒီ Ecotep ဆိုတဲ့ရေတန့်ဆေးပြားတွေကိုကျွန်တော်သုံးတယ်အခုဒီဘက်ပိုင်းမှာ World Vision တို့ Channel NGO တွေကလည်းဒီ PNG ဆိုတဲ့ရေတန့်စင်နဲ့ဆေးထုတ်ပြီးပို့ရတယ်။အခုကျွန်တော်အမြင်ပြောရင်တော့ဒီ Equatex ဆက်ဆံရင်ဒီ PNG ကပို့ပြီးတော့အခုလက်ရှိအခြေအနေမှာလက်တွေ့မှာအတုံးဝင်နေပါတော့။ဒါကြောင့်လဲဆိုတော့ तू ကရေကြီးတဲ့ဆေးနဲ့ Chlorine ပါတယ်။နှမျိုးခါရဲပါတယ်။အဲ့တော့ရှင်ညွန်နောက်ကြည့်နေတဲ့ရေကိုကြည်သွားအောင်လုပ်နိုင်တယ်။ကြည်သွားအောင်လုပ်နိုင်တာဘာကြောင့်လဲဆိုတော့ဒီမှာ Aluminum Sulfate ပါတယ်။အဓိကကတော့ကြောက်ချင်ပေါ့နော်။ကြောက်ချင်နဲ့ ကြီးသွားအောင်လုပ်တယ်ကြီးသွားရေကိုတခါသူတုမှာပါတဲ့ကလိုရင်းနဲ့ကျွန်တော်ပုံမှန်တန့်စင်ပြေတယ်အဲ့တော့နာယူဝက်ဒါ45မိနစ်လောက်အတွင်းမှာလူတောက်တုံးနိုင်တဲ့အဆင့်တီချက်ချင်းရောက်သွားနိုင်တယ်တော့သူကတော့ပစ္စည်းလက်လန်းမီတဲ့နေရာမျိုးပေါ့လက်လန်းမမီတဲ့နေရာမျိုးဆိုရင်တော့ဒီဒေတာမှာရှိတဲ့တဲချန်ဒါမှမဟုတ်လို့ရှိရင်လည်းကျွန်တော်တို့မီးသွေးပေါ့တော့အဲ့လိုဟာမျိုးကိုကိုဟကိုတနိုင်တစ်ပိုင်းလုတ်ပြီးတော့ကျွန်တော်ရေကိုတန့်စင်အောင်စစ်မယ်စစ်လို့ရတဲ့ရေကိုကျုပ်ပြီးတော့ဒါတောက်တုံးမယ်ဆိုရင်ဒါတန့်ရှင်းနဲ့တောက်တုံးရင်ရရှိနိုင်ပါလေ
။ဟုတ်အဲ့လိုလုတ်တဲ့အခါမှာဘလို့ပုံစံနဲ့ဒီတဲချန်းလိုမီးသွေးတို့ကိုရေစစ်အိုးဖြစ်အောင်လို့လုတ်တဲ့နည်းလေးနည်းနည်းပြောပြပေးပါလား
။အဓိကတော့ကျွန်တော်တို့ရေစစ်အိုးကဒီပလတ်စတစ်ပုံးတွေပေါ့တော်ရောမျိုးရောဒီအတိုင်းမှာလွင်လင်းတကူရှိနိုင်တယ်เนาะပလတ်စတစ်ပုံးပဲဖြစ်ဖြစ်ပလတ်စတစ်ရေပုံးပဲဖြစ်ဖြစ်တခုပေါ့အဲ့ဒါကိုเนาะအောက်ချိန်မှာအပေါက်ကလေးတွေဖောက်မယ်ဖောက်ပြီးတော့တန့်စင်တဲ့ဖြင်အဝတ်လိုဟာမျိုးခြည်တဲ့အဝတ်တခုခုပေါ့เนาะတန့်စင်တဲ့အဝတ်ကိုခံပြီးတော့အပေါ်ကနေတဲချန်းအဲဒါမှမဟုတ်လို့ဆိုရင်ကျွန်တော်တို့မီးသွေးပေါ့မီးသွေးကိုတုပ်ပတ်လောက်ကျွန်တော်ဖြည့်မယ်ဖြည့်ပြီးတော့အဲ့ဒီပုံမှာရှင်ပါနေတဲ့ဟလာနောက်ကြည့်နေတဲ့ရေကိုအဲ့ဒီပုံကနေတောင်းထင်းလိုက်လို့ရှိရင်အောက်ချေကကျွန်တော်ကြည်လင်တဲ့ရေကိုရရှိမှာဖြစ်ပါတယ်ဆိုတော့အဲ့ဒီရေကိုမှကျွန်တော်တို့ကြိုချက်ရတော့လကောက်ဒါမှမဟုတ်လို့ရှိရင်လည်းအဲခုနပြောတဲ့ eco tap ဆိုပါတော့ chlorine နဲ့ပါတော့ခတ်ပြီးတန်ရှင်းတဲ့တောက်သုံးရေရအောင်ဆောင်ရွက်နိုင်ပါတယ
်ဆိုတော့နောက်ဆက်တွဲအန်ဒီရီအနေနဲ့ဒီရေကြီးရေရှမ်းနဲ့ဒီတဘာဝအန်ဒီရီကြောက်တဲ့နေရာတွေမှာဒီရေတန့်ပြဿနာပြင်ပေါ့နော်တခြားကြုံရနိုင်တဲ့နောက်ဆက်တွဲအန်ဒီရီကဘာတွေရှိပါလဲ
အဓိကတော့ကျွန်တော်တို့ရေပြီးရင်ဒါတန်ရှင်းရေးပေါ့နော်တန်ရှင်းရေးဆိုတာဒါအငြိစွန့်တာပေါ့ဘာလို့ရေပြင်းကြီးဖြစ်သွားပြီဆိုလို့ရှိရင်ဒါအငြိစွန့်လာရင်ဒါအမ်ပရန်အန်ဒီညားတဲ့နေရာပေါ့နော်ဟလာဝုန်းရှုံဝုန်းပြက်ယောဂါတွေလည်းဖြစ်နိုင်တယ်အခြားခြားသောယောဂါတွေလည်းမစင်လို့ဒီအငြိစွန့်တော့ကနေဖြစ်နိုင်တဲ့ယောဂါတွေကျွန်တော်တို့ကုသပြန့်ပွားနိုင်တယ်အဲ့တော့အဓိကကအငြိစွန့်စွန့်ပြစ်တာကိုထိမ့်သိမ့်ဖို့လို့ထိမ့်သိမ့်ဖို့ဆိုတာတနေရာထဲမှာစွန့်ပြစ်နိုင်ဖို့အဓိကကတော့အိမ်သားတွေကျွန်တော်တို့ရင်လုံးအိမ်သားတွေစောက်ပြီးဖို့ပေါ့ဘယ်လိုနေရာမျိုးတွေမှာလဲဆိုတော့ကေဇေးရေးစခန်းတွေပေါ့နော်လူစုလူဝေးရှိတဲ့နေရာအတိုင်းမှာယာယီရှင်လုံးအင်းသားတွေနောက်တစ်ခုကမရှင်အညစ်ကြေးကိုစနစ်ကျစွန့်ပစ်နိုင်တဲ့အစီအစဉ်တွေကျွန်တော်တို့ဆောင်ရွက်ပေးဖို့လိုပါတယ်ဒါအရေးအကြီးဆုံးအချက်တည်းမှာပါပါတယ
်ဟိုဒါအပြင်ပေါ့နော်ဟိုဘာတွေလှုပ်တင်ပါသေးတယ်လဲနောက်ဆက်တွဲပေါ့နော်သိတဲ့အချက်ကလေးတွေပြောပြပေးပါဦ
းကျွန်တော်တို့အဓိကဆောင်ရွက်တဲ့နေရာမှာရေနဲ့တန်ရှင်းရေးက၃ချောင်းတောက်ပေါ့တန်ရှင်းနဲ့တောက်သုံးချောင်းတန်ပေးရမယ်ကိုတန့်ရှင်းရေးကိုဆောင်ရွက်ပေးရမယ်။နောက်အရေးကြီးဆုံးအချက်ကတော့တကူရေးတန့်ရှင်းခြင်းအသိပညာပါပဲ။နောက်အဲ့ဒီအသိပညာနဲ့စွမ်းအားမရှိဘဲနဲ့ကျွန်တော်တို့ဒီဟာတွေကိုထိထိရောက်မကာဝင်နိုင်ဘူး။ဒီတဘာဝဘေးအန္တရာယ်ကြောက်ရောက်တဲ့နေရာတွေမှာဒီကမ္ဘာလုံးနဲ့လည်းဒါအကျုံးဝင်ပါတယ်။ကုညီကယ်ဆယ်ရေးရေရှည်ပြန်လည်ထူထောင်ရေးဒီလိုလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအဓိကကခံစားနေရတဲ့ပြည်သူလူထုစွမ်းဆောင်နိုင်မှုကလည်းအရေးကြီးပါတယ်။စိတ်ဓာတ်အဖြစ်တော်လကောင်ကိုယ်ကာယအဖြစ်တော်လကောင်စဉ့်ခံနိုင်မှုလိုတယ်အဓိကဒီလှုပ်ချင်ကန်ကြီးနဲ့စိတ်ဓာတ်ပေါ့နော်ဆိုဘလိုပဲတွင်အားစုတွေပြေးပြေးကပြည်သူလူထုကအဲ့ဒီလိုစိတ်ဓာတ်မျိုးနဲ့ပြန်ပြီးတော့ထူထောင်မယ်ဆိုရင်ပြန်လည်ထူထောင်မှုကလည်းပို့ပြီးတော့ထိရောက်တာဆိုအဲ့ဒါအရေးကြီးဆုံးချက်ဆိုတော့ကျွန်တော်တွေ့ရပါတယ
်ဥညွန်လွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါစေ
တော့ခင်မျိုးသားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကို burmese.voenews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်လွန်ခဲ့သောနှစ်ပေါင်း50ဒီလိုဩဂုတ်လအတွင်းအမေရိကန်ပြည်ထောင်စုမဲပေးခွင့်ဥပဒေနဲ့အတူအမေရိကန်ဒီမိုကရေစီဟာလည်းအစ်စ်တဖန်ပြန်လည်မွေးဖွားလာခဲ့ပါတယ်။အမေရိကန်လူမဲတွေနဲ့တခြားလူမဲစုတို့ဟာဆယ်စုနှစ်နဲ့ GPT ရှိလာခဲ့တဲ့ခွဲခြားဆက်ဆံမှုကိုစွန့်ခွာတိုင်စီဖို့အတွက်စီယုံတိုက်ပွဲဝင်ခဲ့ကြတဲ့1950 60ပြည့်လွန်နှစ်တွေအတွင်းက Civil Rights Movement လို့ခေါ်တဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုနဲ့အတူသူတို့ရဲ့နိုင်ငံသားအခွင့်အရေးကိုပြန်လည်အတည်ပြုပြီးအမေရိကန်နိုင်ငံရဲ့စနစ်ကိုပါတော်လှန်ပြောင်းလဲစေခဲ့ပါတယ်။1965ဩဂုတ်6ရက်နေ့မှာသမ္မတလင်ဒန်ဂျွန်ဆန်လက်မှတ်ရေးထိုးလိုက်တဲ့ဥပဒေဟာလူမဲတွေနဲ့တခြားလူမဲစုတွေမဲပေးခွင့်ကိုအတည်ပြုပေးလိုက်ပါတယ်။တကယ်တော့ဒီအခွင့်အရေးဟာနှစ်ပေါင်း100ကျော်ကတည်းကဂျွန်စနစ်ခြုံငင်းခြင်းနဲ့အတူပေါ်ထွန်းခဲ့တာဖြစ်ပါတယ်။သို့တော်လည်းမကြာခဏဆိုသလိုညှင်းပယ်ခံခဲ့ရတာပါ။ အနေနဲ့အရရမှာလုံထုံလုံနည်းတွေအရနိုင်ငံရေးမှာလူဖြူတွေစိုးမိုးနိုင်ရေးကိုသာအဓိကထားခဲ့တဲ့အတွက်လူနည်းစုတွေရဲ့အသံစိတ်ညင်ခဲ့ရပါတယ်။အဲဒီလုံထုံလုံနည်းတွေထဲမှာမဲပေးပိုင်ခွင့်ရဖို့အခွန်ပေးဆောင်သူဖြစ်ရမယ်။စာရေးစာဖတ်တက်ကြောင်သက်သေပြရမယ်စတာတွေပါဝင်ပါတယ်။1965မှာပြဋ္ဌာန်းလိုက်တဲ့ဥပဒေမှာတော့မက်စီမှာလူမဲ့အရေးအတွက်နဲနေတဲ့နေရာတွေကိုဘ ਹੁ အစိုးရကကြီးကြပ်စောင့်ကြည့်ခွင့်ပေးထားတယ်လို့ရှင်းနေချုပ်ကလည်းမဲမသမာမှုကိုစုံစမ်းစစ်ဆေးခွင့်အာဏာအနှင်းထားပါတယ်ချက်ချင်းဆိုသလိုပဲလူမဲ့မက်ဆန္ဒရှင်အရေးအတွက်ဟာတဟုန်ထိုးမြင့်မားလာခဲ့ပါတယ်အထူးသဖြင့်ခွဲခြားဆက်ဆံမှုပြင်းထန်ခဲ့တဲ့တောင်ပိုင်းဒေသမှာပိုပြီးသိသာပါတယ်ထိုအချိန်ကစပြီးကွန်ဂရက်စ်လွှတ်တော်ဟာဥပဒေပြင်ဆင်ချက်အများအပြားကိုအကြိမ်များစွာထပ်မံဖြစ်ဆွဲလာခဲ့ပါတယ်ထင်ရှားတဲ့ပြင်ဆင်ချက်တစ်ခုကတော့ရွေးကောက်ပွဲမှာအင်္ဂလိပ်စကားအပြင်တခြားဘာသာစကားကိုပါသုံးစေခြင်းဖြစ်ပြီးတခြားဘာသာစကားပြောသူတွေလူမျိုးကြားတွေလူနည်းစုတွေကိုပါမဲပေးခွင့်ရရှိလာစေတာဖြစ်ပါတယ်အဲဒီနောက်ပိုင်းနှစ်တွင်မှာတော့အမေရိကန်နိုင်ငံရေးခေါင်းဆောင်မှုဟာမြို့နယ်အစင်းကအစအင်ဂျူရောအထိလူမျိုးစုံပါဝင်လာတဲ့နိုင်ငံရေးဖြစ်လာပါတယ်1990ပြည်လွန်နှစ်အလယ်ပိုင်းလောက်ရောက်တော့မက်ဆန္ဒနယ်ပယ်တွေပိုကျယ်ပြန့်လာပြီးအဓိကနိုင်ငံရေးပါတီကြီးနှစ်ခုလုံးမှာပြန်လည်ညှိနှိုင်းဆောင်ရွက်မှုတွေပြည့်ပြည့်စုံတော့ဖြစ်သွားခဲ့ပါတယ်။ဒီလိုမဲပေးပိုင်ခွင့်ဥပဒေရဲ့250ပြည့်အထိမ်းအမှတ်ဆင်နွှဲနေချိန်မှာဒီဥပဒေကိုဖော်ဆောင်ခဲ့သူတွေဒီယူဆကိုတကယ်လက်တွေ့အကောင့်ထဲဖော်ခဲ့သူတွေအမေရိကန်လူမှုဘဝကိုပြည့်စုံကောင်းမွန်အောင်ဆောင်ရွက်ခဲ့ကြသူတွေအားလုံးကိုပြန်ပြောင်းအမှတ်ရစရာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင
်သရရှင်ဒီခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီးတော့ VOA ရဲ့အဖော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာသရရှင်ဒီအနေနဲ့ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်ခြင်းလေဆိုရင်တော့ burmese.voanews.com ကိုရေးသားပေးပို့နိုင်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းလေဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239 999လေးဖြစ်ပြီးတော့ fax number ကတော့1239 38 999ဖြစ်ပါတယ်ကျွန်တော်အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီအထိပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line တို့မီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာဘူရောကဘာသတင်းချင်းညုပ်ကိုကိုစော်ဝင်းနိုင်ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
တောင်ကိုရီးယားနိုင်ငံအနေနဲ့မြောက်ကိုရီးယားစန့်ကျင်တဲ့နေဆက်ဖြတ်ကျော်ဝါဒဖြန့်ချီတဲ့အတန်းလွင်အစီအစဉ်တွေစနေနေ့နောက်ဆုံးထားပြီးရပ်တန့်ခြင်းမရှိရင်ပြင်းထန်တဲ့စစ်ရေးအရလက်ဆားချမှုနဲ့ရင်ဆိုင်ရမယ်လို့မြောက်ကိုရီးယားကသတိပေးပြောကြားလိုက်ပါတယ်စစ်တပ်အနေနဲ့အဓိပ္ပာယ်မရှိတဲ့ဇာတ်ကားတွေကိုမပြောဘူးလို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားလက်ထောက်သမ္မတကြီးအမ်မြုံဟွန်းကနယူးယောက်မြို့မှာသတင်းတောက်တွေကိုပြောပါတယ်အတန်းလွင်အစီအစဉ်တွေဟာပျော်ပျော်တင်းတင်းပြုလုပ်တဲ့စစ်ရေးအပြုမူဖြစ်ပြီးမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအွန်းကလည်းနိုင်ငံအကြားကစစ်မဲ့ဆုံးအနည်းမှာစစ်ဖြစ်နေတဲ့အခြေအနေအလားတပ်ဖွဲ့တွေကိုအသင့်အနေထားရှိနေဖို့အမိန့်ထုတ်ပြန်ထားတယ်လို့အမ်မြုံဟွန်းကပြောပါတယ်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအမေရိကန်ရဲ့လေကြောင်းထိုးစစ်ဆင်မှုတွေအတွင်းနောက်ထပ် IS စစ်သွေးကြွအဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်တဦးသေဆုံးသွားပါတယ် IS အဖွဲ့ရဲ့ဒုတိယအကြီးအကဲလို့ယူဆရတဲ့ Fatih Ahmed El Hayali ဟာအော်ဂူလာ18ရက်ကအီရန်နိုင်ငံမိုဆူးမြို့နားမှာခီးသွားနေချိန်သေဆုံးသွားကြောင်းတောက်ကြနေ့မှာသက်ဆိုင်ရာအရာရှိတွေကပြောပါတယ်အဘူအဗ်ဒူလာလို့လူသိများတဲ့ IS သတင်းမီဒီယာရဲ့ပြောခွင့်ဆိုခွင့်ရှိသူတယောက်လည်းသေဆုံးသွားတယ်လို့ဆိုပါတယ် IS ရဲ့အဖွဲ့ရဲ့ဗန္ဒာရေးသတင်းဖြန့်ချီရေးနဲ့စစ်စင်ရေးနဲ့ထောက်ပံ့ပို့ဆောင်ရေးတွေမှာအဓိကအားထားရသူ L Hayali ရဲ့တည်ဆုံမှုဟာ IS စစ်စင်ရေးအတွက်အလွန်ဆိုးရတဲ့အထိနာမှုဖြစ်မယ်လို့မြို့သားလူမျိုးရေးပြောခွင့်ရကလည်းပြောပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းကျဆင်းလာနေတာဂရိနိုင်ငံကနိုင်ငံရေးအခြေအနေတွေမတိကျမရေရာဖြစ်လာနေတာတွေကြောင့်ကမ္ဘာစုရှယ်ယာဈေးတွေတောက်ကြနေကကျသွားခဲ့ပါတယ်။
ကမ္ဘာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းနိုင်ကြီးညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအယ်ထရက်ဖြစ်ပါတယ် VOA American အသံမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.